Welcome to the Voice of America in Burmese.
မင်္ဂလာနှစ်သက်ပါရှင်မြန်မာပြည်သူပြည်သားများအားလုံးနှစ်သက်မှာဘေးရန်နဲ့အပေါင်းကနေကင်းဝေးကြပါစေလို့ဆုမကောင်းကြောင်းပါတယ်2025ခုနှစ်ဇန်နဝါရီလ1ရက်ပုံထုံးနေ့မနက်ခင်း VOA အစီအစဉ်တွေကိုတော့ American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်မြန်မာစောင့်ရချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ DC စီစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနအီစာအစီအစဉ်တစ်စတစ်ခုလုံးကိုတော့ဂျိုးရူစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ် Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လင်းပေးပါရယ်စမတ်ခင်ပြထွေးပါရှင
်အစ္စရေးကိုအချိန်ကြီးတိုက်ခိုက်မှုကြောင့်ဂါဇာကျမ်းမာရေးဆောက်ရှောက်မှုစနစ်ပြိုလဲလူအခြေအနေရောက်သွားပြီလို့ကုလလူခွင့်ရေးယုံကနေပြီးတော့စင်ငန်စာထုတ်ပြန်ပါလေဒေသတွင်းတင်းမာမှုတွေတိုးလာနေချိန်မှာပဲယူမန်နိုင်ငံတွေကဟူသီတပုံတွေထိန်းချုပ်ရနေမိတွေကိုအမေရိကန်တပ်ဖွဲ့တွေတိုက်ခိုက်ခဲ့ကြောင်းသိရပါတယ်အသက်တရာမှာကွယ်လွန်ခဲ့တဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာကိုအောင်းမေ့ဂုဏ်ပြုတဲ့အနေနဲ့ဇန်နဝါရီလ9ရက်နေ့ကိုအားလည်းရဖြစ်တဲ့ဖယ်ရယ်အစိုးရယုံတွေအားလုံးပိတ်မှာဖြစ်ပါတယ်
ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူ2024တနှစ်တာအတွင်းကမ္ဘာတဝန်းမှာကြုံတွေ့ဖြတ်သန်းခဲ့ရတဲ့အထင်ကရဖြစ်ရပ်တွေကိုစူးစီးတင်ပြပေးမယ်နှစ်ကုန်အထူးစီစဉ်တင်ဆက်ပေးပါမယ်အဲ့နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩစာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာပေါ်ကလူကြိုက်များတက်မြင့်သတင်းတိုတွေနဲ့ကမ္ဘာတလွားခီးသွားစီစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဦးမှာပါရှင်အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုမတ်သိမ်ကြီးထိုက်ကပြောပြပေးပါမယ်ရှင်
ဂါဇာကစစ်ရုံတွေနဲ့အညီအနာတဝိုက်ကိုအစ္စရေးတို့အချင်းချင်းတိုက်ခိုက်မှုတွေကြောင့်ဂါဇာရဲ့ကျန်းမာရေးဆောင်ရှာမှုစနစ်ပြိုလဲလိုအခြေအနေကိုရောက်ရှိသွားပြီလို့တင်းနယ်လာနေကထုတ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးရုံးရဲ့အစီရင်ခံစာကဖော်ပြပါတယ်။စစ်ရုံတွေနဲ့အညီအနာတွေမှာအစ္စရေးရဲ့တိုက်ခိုက်မှုပုံစံကြောင့်ဂါဇာကစစ်ရုံအများစုပျက်စီးသွားစေပြီးစစ်ရုံအများအပြားနဲ့အနီးဝန်းကျင်မှာလည်းတိုက်ပွဲတွေမပြတ်ဖြစ်နေသေးသလိုကျန်းမာရေးဆောင်ရှာမှုစနစ်တစ်ခုလုံးလုံးဝပြိုကျလို့ဖြစ်နေပြီလို့စာမျက်နှာ19မျက်နှာပါအစီအခံစာကဖော်ပြပါတယ်ပျက်စီးနေပြီးသားချမ်းမာရေးဆောင်ရှောက်မှုစနစ်ကိုပြစ်မှတ်ထားခရပြီးရာနဲ့ချီတဲ့ချမ်းမာရေးနဲ့ဆေးဖက်ဆိုင်ရာကျွမ်းကျင်သူတွေတေဆုံးခဲ့ရတာတွေကြောင့်2023ခုနှစ်အောက်တိုဘာလကစလို့အခြေအနေတွေကတိတ်ကိုဆိုးရတဲ့အဆင့်ကိုရောက်ရှိနေပြီလို့လည်းအစီအခံစာထုတ်ပြန်သူတွေကပြောဆိုထားပါတယ်ရှင်ဒေသရင်းမှာတင်းမာမှုတွေတိုးလာနေချိန်မှာပဲရီးမင်နိုင်ငံတွင်းကဟူသီတပုံတို့ထိမ့်ချုပ်ရာနေမြေတွေကိုအမေရိကန်တပ်ဖွဲ့တွေကတိုက်ခတ်ခဲ့ကြောင်းပြောပါတယ်။ရီးမင်နိုင်ငံမြို့တော်ဆာနာအပါအဝင်ဟူသီတပုံတို့ထိမ့်ချုပ်ရာကန်ယူရန်ဒေသတွေကိုတိုက်ခတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဗဟိုကုကဲရေးဌာနကအင်ကာနေမှာကြေညာချက်ထုတ်ပါတယ်။ဟူသီတပုံတို့ရဲ့ကုကဲရေးနဲ့ထိမ့်ချုပ်ဌာနတွေအပြင်ဒုံးချီတွေနဲ့အဝေးဒိန်ဒရုန်းရှင်တွေအပါအဝင်လက်နက်တိုးလျောက်ရာထုတ်လုပ်ရာဒေသတွေကိုပါအမေရိကန်ရေးတပ်တင်မော်တွေကဒီဇင်ဘာလ30နဲ့31ရက်နေ့တို့မှာတိုက်ခတ်ခဲ့တာဖြစ်ပါတယ်။အေဒင်ပင်လယ်ကွင်းနဲ့ပင်လယ်နီတောင်ပန်းမှာအမေရိကန်ရစ်တပ်တင်းမော်တွေနဲ့ကုန်တင်တင်းမော်တွေကိုတိုက်ခိုက်မှုတွေမှာဟူသီတပုံတို့အရင်ကအသုံးပြုခဲ့တဲ့ဌာနတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းလည်းအမေရိကန်ကြေညာချက်ကဖော်ပြထားပါတယ်ရှင်။ဆီးရီးယားနိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွပြစ်မှတ်တွေကိုလေးချောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းပြင်သစ်ကအင်ကန်နေမှာပြောပါရယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြင်သစ်ကာကွယ်ရေးဝန်ကြီးဆဗက်စတိန်လက်ခွန်ကX လူမှုကွန်ရက်မီဒီယာမှာရေးသားထားပေမဲ့ဆီးရီးယားနိုင်ငံတွင်းကဘယ်နေရာတွေမှာတိုက်ခိုက်ခဲ့တယ်လဲဆိုတာကိုတော့တိတိကျကျပြောဆိုမထားပါဘူးဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုတပုံးတို့ယာရုကဖေရှားပြီးချိန်ကဆလို့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့စစ်သွေးကြောင့် ISD ကိုသတင်းဘက်တွေနဲ့ချစ်ပြီးအမေရိကန်တို့ကအချင်းချင်းပြစ်မှတ်ထားတိုက်ခိုက်မှုနောက်ပိုင်းပြင်သစ်တို့ကလည်းတိုက်ခိုက်လာတာဖြစ်ပါတယ်အစ္စလာမ်ရဲ့စစ်သွေးကြောင့် IS တို့က2014ခုနှစ်အတွင်းဆီးရီးယားနိုင်ငံအရှေ့ပိုင်းနဲ့ရနိုင်ငံအနောက်ပိုင်းကဒေသအများအပြားကိုထိ ंछ ုပ်ခဲ့တာဖြစ်ပြီးအဲ့ဒီနောက်မှာတော့ဒီအဖွဲ့ကိုချေမှုန်းရေးရှိရတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့အပါအဝင်နိုင်ငံတကာရဲ့တုံ့ပြန်တိုက်ခိုက်မှုတွေရှိလာခဲ့တာဖြစ်ပါတယ်ရှင
် View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753တုံညာနဲ့လိုင်းဒိုမီတာ40 kHz 0533တုံညာတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သက်အခါသမယဖြစ်ကြပါစေရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်။ အသက်တရာမှာကွယ်လွန်ခဲ့တဲ့အမေရိကန်သမ္မတဟောင်းဂျင်မီကတ်တာကိုအောက်မေခုံပြူတဲ့အနေနဲ့ဇန်နဝါရီလ9ရက်နေ့ကိုအလတ်ရက်အဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပြီးဖက်ဒရယ်အစိုးရရုံးတွေအလုံးပိတ်မှာဖြစ်ပါတယ်မြို့တော်ဝါရှင်တန်ဒီစီမှာဇန်နဝါရီလ9ရက်နေ့မှာကျင်းပမယ်ကွယ်လွန်သူသမ္မတဟောင်းကာတာရဲ့နိုင်ငံတော်ဇာပနာအခမ်းအနားမှာတော့တက်ရှိအမေရိကန်သမ္မတအလုံးနဲ့ဂုံတရရှိပုဂ္ဂိုလ်များတက်ရောက်ကြမှာဖြစ်ပါတယ်သမရဟောင်းကာတာကွယ်လွန်မှုအတက်အောက်မေတရိယာမှုအနေနဲ့နိုင်ငံတော်ကအစိုးရရုံးတွေစာတိုက်တွေနဲ့နိုင်ငံတကာမှရှိတဲ့အမေရိကန်အစိုးရရုံးတွေမှရက်ပေါင်း30တိတိနိုင်ငံတော်အလံကိုတိုင်ဝက်ချလွှင့်ထူကြဖို့လဲသမရဘိုက်ဒင်ကညွှန်ကြားထားပါတယ်။2024ခုနှစ်ဒီဇင်ဘာလ29ရက်နေ့မှာကွယ်လွန်ခဲ့တဲ့သမရဟောင်းကာတာအတွက်ဇန်နဝါရီလ4ရက်နေ့မှာတော့သူ့ရဲ့ဇာတိပတိယပြည်နယ်ကလွှတ်တော်မှာအောက်မေဂုံးပြူမှာဖြစ်ပြီးဇန်နဝါရီလ4ရက်နေ့ကနေ6ရက်နေ့အထိတော့ကာတာစင်တာမှာထားရှိမှာဖြစ်ပြီးလူထုလာရောက်ဂရဝပြုနိုင်မှာဖြစ်ပါတယ်ရှင်တောင်ကိုရီးယားနိုင်ငံမှာလူပေါင်း189ဦးသေဆုံးခဲ့ရတဲ့လေယာဉ်ပျက်ကျခဲ့ရတဲ့နေရာမှာဘိုးရင်းလုပ်ငန်းကကိုယ်စားလှယ်တွေအပါအဝင်အမေရိကန်စုံစမ်းစစ်ဆေးရေးအဖွဲ့ကအင်ကာနီမှာစစ်ဆေးခဲ့ပါတယ်။တချိန်တည်းမှာပဲတောင်ကိုရီးယားအာဏာပိုင်တို့ကလည်းနိုင်ငံရဲ့လေကြောင်းလိုင်းတွေမှာအသုံးပြုနေတဲ့ဘိုးရင်း737-800လေယာဉ်အားလုံးကိုဘေးကင်းဖို့ရှိမရှိစစ်ဆေးပါတယ်။တောင်ကိုရီးယားဘတ်ဂျက်လေးအကြောင်းလိုက်ဂျီဂျူအဲကပြန်တက်တဲ့ဘိုရင်း737-800လေယာဉ်တနင်္ဂနွေနေ့ကပြက်ကျခဲ့တာမှလိုက်ပါလာသူ182ဦးထဲမှာနှစ်ဦးပဲအသက်ရှင်လွတ်မြောက်ခဲ့ပြီးကျန်တဲ့သူအလုံးသေဆုံးခဲ့ရတာဖြစ်ပါတယ်တောင်ကိုရီးယားအစိုးရကတော့နိုင်ငံတွင်းမှာရှိတဲ့ Boring 737-800 လေယာဉ်အစဉ်100ဒဇင်အလုံးကိုဘေးကင်းလုံခြုံရေးစစ်ဆေးနေပါတယ်။လေယာဉ်တွေရဲ့ပြန်တမ်းမှုနဲ့ထိမ့်သိမ်းမှုတွေကိုတည်ယူပို့ဆောင်ရေးဝန်ကြီးဌာနကစစ်ဆေးနေတာပါ။အမေရိကန်စုံစမ်းစစ်ဆေးရေးအဖွဲ့မှာတော့အဖွဲ့ဝင်၈ဦးပါဝင်ပြီးလေယာဉ်ပြစ်ကြရာနေရာကိုအင်ကာနီကစစ်ဆေးခဲ့တဲ့အကြောင်းဝန်ကြီးဌာနကပြောပါတယ်။အမေရိကန်စုံစမ်းရေးအဖွဲ့ရဲ့တွေ့ရှိချက်တွေကတော့ထွက်ပေါ်မလာသေးပါဘူးရှင်။ကမ္ဘာနိုင်ငံကြီးတွေမှာ2025နှစ်တစ်ကိုမီးရှို့မိပန်းတွေအခမ်းအနားတွေနဲ့နှစ်ဟောင်းရဲ့နောက်ဆုံး10စက္ကန့်ကိုရေတွက်ကြွေးကြော်ကြိုဆိုနေကြပါတယ်။အခုသတင်းချင်းညာချိန်မှာတော့ဥရောပနိုင်ငံတွေမှာ2024ခုနှစ်ရဲ့နောက်ဆုံးနေ့ဒီဇင်ဘာလ31ရက်နေ့ညသကောက်အချိန်ကိုရောက်ရှိပြီးနှစ်တစ်ကိုကြိုဆိုနေကြပါတယ်။ဒီနောက်မှာတော့အမေရိကတိုက်နိုင်ငံတွေမှာနှစ်တစ်ခုချိန်ကြာရောက်မှာဖြစ်ပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာတော့မချခင်နိုင်ပိုက်အတွင်းမှာပဲကိုပါကဘာနာကန်ချေကကန်လွန်မှာဆက်ကတ်ထားတဲ့ရေရင်တွေပေါ်ကနေ12မိနစ်ကြာမီးရှို့မိပန်းတွေပစ်ဖောက်ပြီးနှစ်သက်ကူပွဲတွေကိုဆင်နွှဲကြဖို့ရှိပါတယ်လူပေါင်းနှစ်တန်းကျော်လောက်ကိုပါကဘာနာမှာပါဝင်ဆင်နွှဲကြမယ်လို့ခန့်မှန်းထားပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ကကဘာကျော် Times Square မှာတော့နှစ်ဟောင်းကုန်ပြီးနှစ်သက်ကူဖို့ဆက်ကတ်ပိုက်အလိုမှာမျိုးစင်ပေါ်ကနေအထင်ကြီးခရစ်စတယ်ဖန်ဘောလုံးကြီးတဖြည်းဖြည်းချဆင်းလာတာကိုလူတို့ကနှစ်ဟောင်းရဲ့နောက်ဆုံးလက်ကျန်10စက္ကန့်ကိုရေးထွက်ပြီးတော့ကြိုဆိုကြတာကအစီအလာဖြစ်ပါတယ်။အမေရိကဆာမိုအာကျွန်းကတော့2025နှစ်သက်ကိုနောက်ဆုံးကြိုဆိုမှာဖြစ်ပါတယ်ရှင်။
ကျွန်တော်ကတည်းကပုတ်ထူးနေမနှက်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမသိခင်ထိုက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီသတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နှစ်ကုံအထူးအစီအစဉ်အဖြစ်နဲ့ဒီကဘာတဝမ်းကထူးခြားတဲ့ဖြစ်ရပ်တွေကိုစူးစီးကောက်နှုတ်တင်ပြပေးပါမယ်။
ကမ္ဘာတလုံး2024ခုနှစ်ကိုကျူစွာလို့မှမဝသေးခင်မှာပဲစစ်မီးတွေဆက်လက်တက်လာနေတာပါ။နောက်နှစ်ထဲထိစစ်မီးကူလာတဲ့ရှေ့လေဗယ်ဒီသမှာတော့နစ်ဆန်ပိုင်းမှာပဲထွာဆုံးအကျင့်ဖြစ်ဟားမတ်စစ်မြင့်ခေါင်းဆောင်တယောက်ပါလက်တိုင်းဒေသပြည်ပမှာလောက်ကျန်တစ်ပြက်ခံခဲ့ရပါတယ်။ဇန်နဝါရီလ2ရက်နေ့မှာဟားမတ်စစ်သွေးကြအဖွဲ့စစ်မြင့်ခေါင်းဆောင်ဆလင်အယ်အာရူရီကိုဘေရုတ်မြို့တောင်ပိုင်းမှာအစ္စရေးကအဝေးထင်းဒရုန်းနဲ့တိုက်ခိုက်တုတ်သွင်းခဲ့တာပါ။
ရှိလေပိုင်းဒေသပဋိပက္ခကိုဖြေရှင်းတာမှာပါလက်စတိုင်းနိုင်ငံထူထောင်ရေးထည့်သွင်းမှုတိုက်တွန်းနေပေမဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကပယ်ချလိုက်ပါတယ်။အစ္စရေးနိုင်ငံလုံခြုံရေးကိုအမခံနိုင်မှာမဟုတ်တာကြောင့်လက်မခံနိုင်ဘူးဆိုပြီးဇန်နဝါရီ18ရက်နေ့မှာပြောခဲ့တာပါ။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့နှစ်ပြည်တော်အတူရှင်တွေနေထိုင်ရေးအစီအစဉ်ကိုလက်မခံတာဟာနိုင်ငံတကာညီညွတ်ရေးကိုချိန်ချောက်ရာရောက်တယ်လို့အစိုးရဝါဒကိုတွန်းအားပေးရာရောက်တယ်လို့သတိပေးခဲ့ပါတယ်
နိုင်ငံကရာဇဝတ်တရားရုံး ICJ ကလည်းအစ္စရေးရဲ့လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေကိုတားဆီးနိုင်မှုအရေးယူဆောင်ရွက်နိုင်ရေးဇန်နဝါရီလ26ရက်နေ့မှာဆုံးဖြတ်ခဲ့ပါတယ်။ Hamas တို့ရဲ့အစ္စရေးပေါ်အောက်တိုဘာ9ရက်တိုက်ခိုက်မှုကလည်းရာဇဝတ်မှုမြောက်တဲ့အကြောင်းပြောဆိုခဲ့တာပါ
။ရာဇဝတ်ကြောင်းနဲ့အပြည့်ရှိကြောင်းတရားရုံးဆုံးဖြတ်ချက်တွေနဲ့ရင်ဆိုင်နေရတဲ့အကြောင်းမှာပဲ American သမ္မတဟောင်း Donald Trump ဟာဇန်နဝါရီ15ရက်နေ့ Iowa ပြည်နယ်မှာပထမဆုံးကျင်းပခဲ့တဲ့ Republican Party တွင်သမ္မတလောင်းအကျိုးရွေးချယ်ပွဲမှာအနိုင်ရလိုက်ပါတယ်
။ဂျပန်နိုင်ငံမှာရှင်းနေအတွင်းအစိုးဆုံးအဖြစ်ပြင်ဟာ 9.6 ရှိတဲ့မြင်းငင်ညောက်လူပေါင်း230ကျော်တိစုပ်ပြီးနေအဆောက်4,400ထိခိုက်ပျက်စီးခဲ့ရပါတယ်။
American Democratic Party သမ္မတလောင်းအကြိုရွေးပွဲ February 3ရက်နေ့ကတောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပလာမှာတော့သမ္မတဘိုင်ဒန်ကအနိုင်ရလိုက်ပါတယ်
။ February 17မှာပဲရုရှားနိုင်ငံမှာသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်သူဖြစ်ထင်ရှားတဲ့အထိုက်ခံခေါင်းဆောင် Alexei Navalny ထောင်ထဲမှာတည်ဆုံးသွားပါတယ်။ February 15ရက်နေ့ကထောင်ဝင်းဆောင်နဲ့နောက်ဆုံးတွေ့ခဲ့ရပြီးနောက်တစ်နေ့မှာပဲထောင်ထဲတည်ဆုံးခဲ့တာပါ။ American သမ္မတဘိုင်ဒန်ကတော့တည်ဆုံးမှုအတွက်သမ္မတပူတင်မှာတာဝန်ရှိတယ်လို့ပြောဆိုခဲ့ပါတယ်
။ American သမ္မတဘိုင်ဒန်ရဲ့မြစ်တာရက်ခံချက်အရာအပြည့်ရဲ့ဆေးရေးဆွေးနွေးဖို့အီဂျစ်နိုင်ငံကိုင်ရူမြို့တော်ကိုစစ်ဆေးညှိနှိုင်းသူတွေဆီလွှတ်ထားပေမယ့် Hamas ရဲ့တောင်းဆိုချက်တွေလက်တွေ့မကျတာကိုလက်မခံနိုင်ကြောင်း February 18ရက်နေ့မှာ Israel ဝန်ကြီးချုပ် Netanyahu ကပြောလိုက်ပါတယ်။
ရုရှားချုပ်ချုပ်စစ်ကိုခုခံနေတာနှစ်နှစ်နီးပါးရှိလာရင်မှပဲယူကရိန်းစီဥစည်းချုပ်ဗိုလ်ချုပ်ကြီးဗလာရီဇလန်ရှင်နီကိုယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကရာထူးကဖယ်ရှားပြီးအစားထိုးလိုက်ပါတယ်။စီဥစည်းချုပ်အသစ်ဖြစ်ကီဖ်မြို့တော်ကိုကာကွယ်ရမှာအဓိကတာဝန်ယူခဲ့သူဗိုလ်ချုပ်ကြီးအလက်ဇန်ဒါဆိုင်ယာစကီကိုတာဝန်ပေးရခဲ့တာပါ
။ဂါဇာတောင်ပိုင်းခန်ယူနစ်မြို့မှာဟမတ်စ်တွေပေါ်စစ်စီရေးတွေအရှိန်မြင့်လိုက်တဲ့အချိန်အစ္စရေးစစ်တပ်ကမတ်လ3ရက်နေ့မှာပြောလိုက်ပါတယ်။ဒီကြောင်နဲ့လင်းနေကြီးပြစ်ခတ်မှုတွေအတွင်းမှာဟမတ်စ်ပြစ်မှတ်ဒါဇင်နဲ့ချီဖြစ်စည်းနိုင်ခဲ့တယ်လို့ဗီဒီယိုမှတ်တမ်းတွေနဲ့သတင်းထုတ်ပြန်ခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်တာနဲ့အမျှဂါဇာမှာလူနေတဲ့အရေးပေါ်အကူအညီတွေကိုအမေရိကန်ကလီဂျောင်းကဆက်ပြီးတော့ချပေးခဲ့ပါတယ်။ဒီကြောင်ကအကူအညီတွေပို့နိုင်အောင်ယာယီစိတ်ခံတရားစောင့်မဲ့အစီအစဉ်ကိုလည်းသမ္မတဘိုင်ဒန်ကမတ်လ9ရက်နေ့မှာကြေညာခဲ့ပါတယ်
။ပြည်နယ်15ခုနဲ့အမေရိကန်ပိုင်နဲ့နယ်မြေတစ်ခုမှာမတ်လ9ရက်နေ့ကပါတီတွေအကျိုးရွေးပွဲမှာအနိုင်ရလာကြောင်းသမ္မတဟောင်းထရန့် Republican Party သမ္မတလောင်းဖြစ်ဖို့တရားစလောက်ဖြစ်သွားပါတယ်
။ရုရှားနိုင်ငံမှာမတ်လ15ရက်နေ့ကျင်းပရေးကောက်ပွဲမှာအနိုင်ရပြီးတော့သမ္မတပူတင်နောက်ထပ်6နှစ်တိုင်းပြည်ကိုအုပ်ချုပ်ခွင့်တရားဝင်ရခဲ့ပါတယ်။ရုရှားနိုင်ငံဒုတိယအကြီးဆုံး Saint Petersburg မြို့မှာတော့မင်းယူတီယံကိုအမျိုးသမီးတူကလက်လုံမီးလောင်ပုံးနဲ့တိုက်ခိုက်ခဲ့ပါတယ်။
American ပြည်သူ Maryland ပြည်နယ် Baltimore စစ်ကမ်းမြို့ကအထက်မြေကူတံတားကြီးတစ်ခုကိုမလ26ရက်နေ့မှာကုန်တင်သင်္ဘောတစ်စင်းမတော်တဆဝင်တိုက်မိရာကပြိုကျခဲ့ပါတယ်။ Francis Scott Key တံတားပြိုကျရေးမှာမွန်မံထင်းသေးလေးလုံနေတဲ့အလုသမားတွေရေထဲပြုတ်ကျခဲ့ရာကသေဆုံးသူနှုတ်ရဲ့အလောင်းကိုလည်းရှာဖွေတွေ့ရှိခဲ့ကြတာပါ
။ April 10ရက်နေ့မှာ Syria နိုင်ငံ Damascus မြို့တော်က Iran ကောင်စီရုံကို Israel လေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်းမှာအီရန်အထူးတပ်ဖွဲ့တော်လှန်ရေးပြည်ဆောင်တပ်ရဲ့အစိမ့်ကောင်းဆောင်မိုဟာမက်ရီဇာဇာဟာရီတေဆုံးခဲ့ပြီးတော့အီရန်တပ်မတ်ကတော့ဒဏ်ရာရရှိခဲ့ပါတယ
်။တရထက်မှာပဲဂါဇာဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆန္ဒမှုအကူအညီပေးနေတဲ့ War Central Kitchen ဖွဲ့ကဩစတြေးလျ၊ဗြိတိန်နဲ့ပိုလန်နိုင်ငံသားတွေပါဝင်လူခဏဦးတေဆုံးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ကတော့အတော်တဆဖြစ်ခဲ့တဲ့ဝန်ထမ်းစီအဖြစ်အဖြစ်နောက်ပိုင်းမှာပြောဆိုနေတာပါ
။အပီတုံးရင်းနီးရထိုင်ဝမ်ကျွန်းမှာအင်အားပြင်းကလေးလှုပ်ခတ်ခဲ့ပြီးထိခိုက်ပျက်စီးမှုတွေလည်းကြီးမားခဲ့ပါတယ်။နေပေါင်းစိတ်တွင်အင်အားအပြင်းဆုံးဖြစ်18.2%ရှိတဲ့ငလျင်ကြောင့်အထက်မြင့်အဆောက်ဦးတွေပါပြူလေခဲ့ပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီပလင်ကေဟာတရုတ်သမ္မတရှီချင်းပင်နဲ့ပေကျင်းမြို့တော်မှာဧပြီလ26ရက်နေ့ကတွေ့ဆုံခဲ့ပြီးယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားစစ်တပ်ကိုအားပေးနေတဲ့အပေါ်စိုးရိမ်တဲ့သဘောထားပြောဆိုခဲ့ပါတယ်။
အီရန်ဘာသာရေးကောင်ဆောင်အယာတူလာအလီခါမီနီရဲ့အရရာဆက်ခံမဲ့သူလို့ခန့်မှန်းခဲ့တဲ့သဘောထားတင်မာသူသမရအေဘရာဟင်ရိုက်စီယာအဇာဘိုင်ဂျန်နဲ့ဇက်မာမီလာဆကွေနီကရဟတ်ရင်ပြက်ကြတာကနေတည်ဆုံးခဲ့ပါတယ်။သမရနဲ့နိုင်ငံခြားရေးဝန်ကြီးအပြင်လီယွန်နဲ့တခြားသူ6ဦးတို့ရဲ့အလောင်းတွေကိုတော့နောက်တစ်နေ့မှပဲမီးလောင်ပျက်စီးတဲ့ရဟတ်ရင်ပြက်မှာအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကရှာဖွေတွေ့ရှိခဲ့ပါတယ်။
က ကာဇာဒေသမှာအစ္စရေးရဲ့ဆစ်စင်ရေးတွေအတွင်းကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ဝန်ကြီးချုပ်ပင်တမင်နတန်ယာဟုနဲ့ကာဝေးဝန်ကြီး UF ကာလန်တို့မှာတာဝန်ရှိရာကြောင့်ဖောင်းရန်ထုတ်ဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရှင်းနေတွေကမေလနောက်ပိုင်းမှာရှောက်ထားလိုက်ကြပါတယ်ဟာမတ်စ်သူကြောက်ပေါ်ကောင်းဆောင်၃ယောက်ဟာလေဣဇရေးမှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်လို့ ICC ရှင်းနေတွေကပြောဆိုကြကြတာပ
ါမေလာကုံမာတော့လိန်ဖြောပြီးတရုတ်ဆောင်ကိုနှုတ်ပိတ်ငွေပေးခဲ့တဲ့အမှုပါဝင်ရာဇဝတ်ကြောင်းနဲ့ဆွဲချက်တွေအတွက်အမေရိကန်သမ္မတဟောင်းထရမ့်မှာအပြစ်ရှိကြောင်းညွှန်းပြမှုကတရားခွင်ဂျူရီလူကြီးတွေကဆုံးဖြတ်လိုက်ပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲရလက်အပေါ်မှာဩစာလွှမ်းမှုဖို့ဥပဒေမဲ့ကြိုးပမ်းခဲ့တယ်ဆိုတဲ့ဆွဲချက်တွေပါဝင်ဆွဲချက်34ခုအတွက်အပြည့်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်အမေရိကန်သမိုင်းမှာပထမဆုံးရာဇဝတ်မှုကျူးလွန်သူဖြစ်ဆုံးဖြတ်ခံရတဲ့သမ္မတဟောင်းတူလည်းဖြစ်ခဲ့ပါတယ်
ဇွန်လ10ရက်နေ့ကဂါဇာဒေသမှာအစ္စရေးအထူးရဲတပ်ဖွဲ့ရဲ့အစီအစဉ်တွေဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇဂန်လေးဦးပေါင်းမြင်းမြင်းကတင်နိုင်ခဲ့ကြပါတယ်။ဂါဇာဒေသနေရာတစ်ခုကစစ်စင်ရေးမှာဒဇဂန်တွေကိုကတင်ပေးကြတာ
ပါ။ဥရောပပါလီမန်တွေ့၄ရက်ကြာရွေးကောက်ပွဲတွေကိုဇွန်လ9ရက်နေ့မှာပဲအဆုံးသတ်ခဲ့ပါတယ်။အဖွဲ့ဝင်28နိုင်ငံရွေးကောက်ပွဲမှာလက်ရဆုံးပါတီတွေလည်းအသာစီးရခဲ့ပါတယ်။
ရုရှားသမ္မတပူတင်ဟာဇွန်လ19ရက်နေ့မှာပဲမြောက်ကိုရီးယားကိုတွားရောက်ပါတယ်။နှစ်ပေါင်း24နှစ်အကြာပထမဆုံးခီးစဉ်မှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းနဲ့တွေ့ဆုံခဲ့တာပါ
။အင်တာနက်မှာထိတ်တန့်မှုဝေမှတ်တမ်းတွေကိုဖောက်ချခဲ့တဲ့ WikiLeaks website ထူထောင်သူ Julian Assange American ရဲ့နိုင်ငံတော်နှောက်ယှက်ဖြစ်စည်းမှုဥပဒေကိုချိုးဖောက်ခဲ့တဲ့အတွက်အပြစ်ရှိကြောင်းဝန်ခံပြီးတဲ့နောက်ဇွန်လ26ရက်နေ့မှာပဲစာတီ Australia နိုင်ငံကိုပြန်ရောက်သွားပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းနှုတ်ရဲ့ပထမဆုံးအကြေစကားစစ်ထုတ်ပွဲကိုဂျော်ဂျီယာပြည်နယ်အတ္လန်တာမှာဇွန်လ29ရက်နေ့ကအမေရိကန်ရုပ်သံ CNN ကစီစဉ်ကျင်းပပါတယ်။ Republican Party ကိုယ်စားလှယ်လောင်းသမ္မတဟောင်း Trump ရဲ့စကားစစ်ထုတ်ပွဲမှာ Democratic Party သမ္မတလောင်းသမ္မတ Biden ရဲ့စွန့်ဆောင်ရေးပေါ်နောက်ပိုင်းမှာမိကုန်းနေလဲထွက်ပေါ်ခဲ့တာပါ။
ဇူလိုင်9ရက်ဗြိတိန်ရွေးကောက်ပွဲမှာတော့လေဘာပါတီကတခဲနဲ့အနိုင်ရလိုက်တဲ့အတွက်၁၄နှစ်ကြာကွန်ဆာဗေးတစ်ပါတီအုပ်ချုပ်မှုအဆုံးသတ်သွားပါတယ်။ကွန်ဆာဗေးတစ်ပါတီတမိုင်းမှာအဆိုးဆုံးအရှုံးနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာလေဘာပါတီကကီယာစထရာမာဝန်ကြီးချုပ်အသစ်ဖြစ်လာခဲ့ပါတယ
်။ကိစ်မြူရောကကလေးဆေးရုံကိုနေကင်းကြောင်တော့မစ်ဆိုင်တုံထိမှန်ခဲ့တာအပါဝင်ဇူလိုင်လ၈ရက်နေ့ကယူကရိန်းနိုင်ငံအနှံ့ရုရှားရဲ့လေကြောင်းတိုက်ခတ်မှုတွေခံခဲ့ရပါတယ်။လာပေါင်းများစွာအတွင်းအပြင်းထန်ဆုံးတက်ခဲမှုကြောင့်အရသာ40ကျောက်တမင်းတည်ဆုံးခဲ့တာ
ပါ American ပြည်တော်စူပန်ဆီဗီးနီးယားပြည်နယ် Butler မြို့ဟာဇူလိုင်လ23ရက်နေ့မှာဆွေပွဲမှာ Republican သမ္မတလောင်း Trump ကိုတနတ်သမားတစ်ယောက်ကပြစ်ခတ်လုပ်ကြံမှုကြီးစားခဲ့ပါတယ်သမ္မတဟောင်း Trump နရွက်ကိုရှက်မှန်ခဲ့ပြီးတော့အသက်မတည်လူမြောက်ခဲ့ပေမဲ့တယောက်တူတူတည်ဆုံးခဲ့ရတယ်လို့တနတ်သမားကလည်းလူမျိုးကြီးတပ်ဖွဲ့တွေကအသိဖမ်းဆီးမိခဲ့ပါတယ်
ပြန်ပြတ်သမ္မတလောင်းထရန့်ရဲ့စကားစစ်တိုးဝဲမှာအစွမ်းမပြနိုင်ခဲ့တဲ့အပေါ်ဒီမိုကရက်တစ်ပါတီနဲ့ပြည်သားတွေတိုးလာချိန်မှာပဲသမ္မတဘိုင်ဒန်နောက်တစ်ချိန်ရွေးကောက်ပွဲမှာမပြိုင်တော့ဘူးလို့ဇူလိုင်လ22ရက်နေ့မှာပဲကြေညာလိုက်ပါတယ်သူနေမှာဒုသမ္မတကမလာဟဲရစ်ရှင်ပြိုင်မှုလဲသမ္မတဘိုင်ဒန်ကထောက်ခံခဲ့တာပ
ါဇူလိုင်လ19ရက်နေ့မနေ့ပိုင်းကဂျီမီနိုင်ငံအခြေစိုက်ဟူသည့်သဘုံတွေပြစ်ခတ်ခဲ့တဲ့အီရန်နိုင်ငံလို့တာဝီးပြည်မစ်ဆိုင်တုံးအစ္စရေးနိုင်ငံတယ်လာဗစ်မြို့တော်ကိုထိမှန်ခဲ့တာကနေတူတီဆုံ၄ဦးဒဏ်ရာရခဲ့ပါတယ်။နောက်တစ်ရက်မှာပဲဟီမေနိုင်ငံခိုရီဒါစိတ်ကန်အနီးဟူတီတပုံတွေကိုအစ္စရေးစစ်တပ်ကလေကြောင်းကလက်တုံပြန်တိုက်ခိုက်ခဲ့ပြီးလူသုံးတီဆုံ89ဦးဒဏ်ရာရခဲ့ပါတယ
်။အိန္ဒိယနိုင်ငံတောင်ပိုင်းကီရလာမှာဇူလိုင်လ30ရက်နေ့ကမိုးတီထံရေကြီးမြေပြိုရာကလူပေါင်း100ကျော်တီဆုံသွားပါတယ်။ဒီဆုံးသူတွေထဲမှာလက်ဖက်ဆိုင်လုပ်ငန်းမှာအလွတ်လွတ်ကဲ့နေသူတွေနဲ့မိသားစုဝင်တွေအများစုပါဝင်နေကြတာပါ
။ဟာမတ်အဖွဲ့နိုင်ငံရေးခေါင်းဆောင်အစ္စမီလ်ဟာနီယာဟာအီရန်နိုင်ငံတဟီရန်မြို့တော်မှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဇူလိုင်လ30ရက်နေ့ကတည်ဆုံးခဲ့ပါတယ်။အီရန်သမ္မတတစ်ကြမ်းတစ္ဆာကျင်းစုပွဲတယောက်ပြီးတိတ်မကြခင်မှာပဲတည်ဆုံးခဲ့တာပါ။
ဟာမတ်စ်နိုင်ငံရေးခေါင်းဆောင်ကိုတုတ်တင်ပြီးရပိုင်းချာအောက်တိုဘာ1ရက်နေ့မှာပဲစစ်ပတ်ဆိုင်ရာခေါင်းဆောင်မိုဟာမက်ဒီဖာဂါဇာဒေသခန်ယွန်းနစ်မြို့မှာဇူလိုင်လ23ရက်နေ့လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားတဲ့အကြောင်းအစ္စရေးကတည်ပြပါတယ်။သေဆုံးသူဟာမတ်စ်တပ်မှုဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်အစ္စရေးကိုတိုက်ခိုက်မှုကိုအဓိကစီစဉ်သူတွေထဲမှာတူးဥပအောင်ဖြစ်တယ်လို့ယူဆထားကြတာပါ။
ရုရှားနိုင်ငံရဲ့ဇက်ဒီတာကတ်စ်ကိုအောက်တိုဘာ6ရက်နေ့ကယူကရိန်းတပ်ဖွဲ့တွေရုတ်တရက်တံပြန်ထိုးစစ်ဆင်ခဲ့ပါတယ်။လက်နက်ကြောကြာစစ်ပွဲအတွင်းယူကရိန်းတပ်တွေရဲ့ထိုးစစ်အစမှာအောင်ပွဲရခဲ့တဲ့အကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။
ဂါဇာဒေသမှာဟာမတ်စ်တွေဖမ်းဆီးထားတဲ့တစားကန်250လောက်ထဲကတေဆုံးသူ6ရဲ့အလောင်းတွေကိုစက်တင်ဘာလအစမှာပဲရှာဖွေတွေ့ရှိပါတယ်ဂါဇာဒေသတောင်ပိုင်းရာဖာမြို့မှာအစ္စရေးတပ်ဖွဲ့တွေကယ်တင်မှုရောက်မလာခင်လေးမှာပဲတစားကန်တွေကိုတပ်ပစ်ခဲ့ကုန်ရတယ်လို့လည်းယူဆကြပါတယ်
2024ခုနှစ်အာရှမှာအင်အားအပြင်းဆုံးဖြစ်သတ်မှတ်ခဲ့ရာဂီနိုနိုင်ကြောင်စက်တင်ဘာလဇန်မှာပဲမြန်မာနိုင်ငံပါဝင်ဒေသတွင်းနိုင်ငံတွေမှာတေကြီထိခိုက်မှုတွေကြီးမားခဲ့ပါတယ်။အွန်လိုင်းကြောင်ဗီယက်နမ်မှာလူပေါင်း190ကျော်သေဆုံးပြီးဒေါ်လာ3ဘီလီယံကျော်ဆုံးရှုံးခဲ့တယ်လို့မြန်မာနိုင်ငံမှာတော့နောက်ဆက်တွဲရေဘေးကြောင်လူ226ဦးထက်မနည်းသေဆုံးခဲ့ပါတယ်။
အမေရိကန်သမ္မတလောင်းနဲ့ဖြစ်ကြတဲ့ဒုသမ္မတ Harris နဲ့သမ္မတလောင်း Trump တို့ရဲ့စကားဆက်တွေ့ပွဲကိုပထမဆုံးနဲ့နောက်ဆုံးအဖြစ် Arizona ပြည်နယ် Phoenix မြို့မှာစက်တင်ဘာ10ရက်နေ့ကကျင်းပပါတယ်။စကားဆက်တွေ့ပွဲမှာတော့သမ္မတလောင်းတွေကလူဝင်မှုကြီးကြပ်ရေးနိုင်ငံခြားရေးကျန်းမာရေးဆက်ရှောက်မှုကိစ္စတွေနဲ့ပတ်သက်တဲ့မူဝါဒတွေအထူးပြောဆိုခဲ့ကြတာပါ
။ Republican သမ္မတလောင်း Trump ရဲ့ Florida ပြည်နယ် Palm Beach ကကောက်ကစားကွင်းမှာတိုက်ခတ်လုပ်ကြံမှုကြိုးစားသူဖြစ်မသင်္ကာသူတဦးကို September 15ရက်နေ့ကလူညီရေးကဖမ်းဆီးမိခဲ့ပါတယ်။
ဒီနေ့တင်မမှုတွေကြီးထွားလာနေချိန်မှာပဲလက်မနွန်ချီဆိုင်ဟက်ဆူရာစစ်သွေးကြွတွေရဲ့မိုဘိုင်းစစ်သွေးရေးအတွက်သုံးတဲ့ပေချာတွေပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ဗီရီမျိုးပါဝင်ဟက်ဆူရာအမဂန်စကန်ဒီမှာစက်တင်ဘာလ19ရက်ကပေါက်ကွဲမှုတွေဖြစ်ခဲ့ပြီးနောက်တစ်ရက်မှာပဲလမ်းလျှောက်စကားပြောဆက် Walkie Talkie တွေမှာလည်းပေါက်ကွဲမှုတွေထပ်ဖြစ်ခဲ့ရက40နီးပါးတေဆုံးပြီး3400ကျော်ဒဏ်ရာရရှိခဲ့တာပါ။
စက်တင်ဘာ21ရက်နေ့မှာလေအစ္စရေးလေကြောင်းကနေပြီးတော့အပြင်းထန်တိုက်ခိုက်ခဲ့တာမှာဟက်စ်ဘူလာအဖွဲ့ကထိတန်းတက်မှုတချို့အပါအဝင်လူ39ဦးထက်မနည်းသေဆုံးခဲ့ပါတယ်။စက်တင်ဘာ24ရက်နေ့ကုလသမဂ္ဂအထွေထွေညီလာခံမှာသမ္မတဘိုင်ဒန်မင်ကုန်းပြောတာမှာတော့အစ္စရေးနဲ့လက်မနက်တန်တမန်ရေးအရာဖြည့်ရှင်းနိုင်တဲ့အခွင့်အလမ်းရှိစေဖြစ်ကြောင်းပြောကြားခဲ့ပါတယ်။
အမေရိကန်မှာဆယ်စုနှစ်နှစ်ခုနီးပါးအတွင်းအင်အားအပြည့်စုံဟာရီကိန်းမွန်တိုင်းတက်ခတ်ရာကနိုင်ငံ၈တောင်ပိုင်းကပြည်နယ်၆ခုမှာလူပေါင်းနေရာကျော်သေဆုံးခဲ့ပါတယ်။2005ခုနှစ်ကလူပေါင်း1400နီးပါးသေဆုံးခဲ့တဲ့ကက်ထရီနာမွန်တိုင်းပြည်ရင်တော့ဟာရီကိန်းဟဲရီဟာတိုက်ချီထိခဲ့မှုအများဆုံးဖြစ်ခဲ့ပါတယ်
။အောက်တိုဘာ10ရက်နေ့မှာအီရန်နိုင်ငံကပယ်ရင်တဲ့မစ်ဆိုင်းဒုံး180ကျော်နဲ့အစ္စရေးကိုတိုက်ခိုက်ခဲ့ပါတယ်။လက်ပနိုနိုင်ငံကဟက်စ်ဘိုလာရီနဲ့ခေါင်းဆောင်တွေကိုတိုက်ခိုက်တပ်ဖြတ်မှုကိုလက်တုံပြင်ပြီးတော့တိုက်ခိုက်တာပါ။အစ္စရေးကလည်းအီရန်ရဲ့မစ်ဆိုင်းဒုံးထုတ်လုပ်တဲ့နေရာတွေကိုပိတ်မှတ်ထားပြီးတော့အောက်တိုဘာလနောက်ပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။
ဂါဇာဒေသမှာစစ်ပွဲတွေပေါ်ပေါက်ခဲ့တဲ့အစ္စရေးနိုင်ငံကို2023ခုနှစ်အောက်တိုဘာ9ရက်ကတိုက်ခိုက်မှုမှာအထက်ကနောက်ွယ်ကကျူးကန်သူဖြစ်သတ်မှတ်ထားတဲ့ဟာမတ်ခေါင်းဆောင်ယာဝါဆင်ဝါကိုအစ္စရေးတပ်တွေကအောက်တိုဘာ19ရက်နေ့မှာတုတ်တင်ရှင်းလင်းခဲ့ပါတယ်။ဟာမတ်ခေါင်းဆောင်ကိုတုတ်တင်နိုင်တဲ့အတွက်တနည်းကျော်ကြာစစ်ပွဲမှာအစ္စရေးတွေကြီးမားတဲ့အောင်ပွဲတစ်ခုဖြစ်ခဲ့တာပါ
။ The Norwegian Nobel Committee has decided to award the Peace Prize for 2024to the Japanese organization Nihon Hidankyu
2024ခုနှစ် Nobel ငြိမ်းချမ်းရေးဆုကိုဂျပန်နိုင်ငံကနျူကလ িয়ার လက်နက်စန့်ကျင်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Nihon Hidankyu အဖွဲ့ကိုချီးမြှင့်လိုက်တဲ့အကြောင်းနော်ဝေနိုင်ငံ Nobel Committee ကအောက်တိုဘာ17ရက်နေ့မှာကြေညာပါတယ်နျူကလ িয়ার လက်နက်တွေအသုံးမပြုဖို့တတိပေးတဲ့အနေနဲ့ဒုတိယကမ္ဘာစစ်အတွင်းဟီရိုရှိမားနဲ့နာဂါဆာကီမြို့ကြီးတွေကိုအမေရိကန်ကအနုမြူဘုံကျဲတိုက်ခိုက်တဲ့အချိန်မှာမတိဘဲနဲ့အသက်ရှင်ကျန်တဲ့သူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့ကိုစုချင်းမြင်ခဲ့တာဖြစ်ပါတယ်
။ကမ္ဘာကျော်လူငယ်တွေးကြည့်တာအဖွဲ့ One Direction အဖွဲ့ဝင်ဟောင်းလီယန်ဖိန်းဟာအော်တိုဘာ16ရက်နေ့ကအာဂျင်တီးနားနိုင်ငံဘွန်နိုစိုင်းစ်မြို့ဟိုတယ်တစ်ခုရဲ့သုံးတက်လေသာဆောင်ကနေပြုတ်ချသေဆုံးသွားပါတယ်။ရင်ခွဲဆေးစစ်ချက်ရအရေးကိုကင်းမွေးစင်းနဲ့ဆောင်းလက်မနဲ့သုံးဆွဲနေတဲ့စစ်ချက်ယောဂါဆေးတွေတွေ့ရှိရတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေနောက်ပိုင်းမှာပြောဆိုကြကြတာပ
ါ။စပိန်နိုင်ငံဗလန်စီယာမှာတော့အော်တိုဘာနောက်ပိုင်းရုတ်တရက်ရည်ကြီးမှုကြောင့်လူပေါင်း100ကျော်တည်ဆုံးခဲ့ပါတယ်။ဥရောပအလယ်ပိုင်းမှာဆယ်စုနှစ်နှစ်ခုတည်းရေပီးတဲ့အဆိုးဆုံးခံခဲ့ရတာကြောင့်လမ်းတံတားတွေနဲ့အုံအဆောက်အဦတွေလည်းအကြီးအကျယ်ပျက်စီးခဲ့ပါတယ်။
အမေရိကန်ပြည်တော်စုမှာနိုဝင်ဘာ5ရက်ရွေးကောက်ပွဲမှာ Republican Party သမ္မတလောင်း Trump နိုင်ရသွားပါတယ်။ Democratic Party သမ္မတလောင်းဒုသမ္မတ Harris ကိုနိုင်ရတာကြောင့် American သမိုင်းမှာတော့သမ္မတဟောင်းတယောက်နောက်တစ်ချိန်သမ္မတတာဝန်ယူရမယ်ဒုတိယမြောက်သမ္မတတူဦးလည်းဖြစ်လာခဲ့တာပါ။
ဂါဇာစစ်ပွဲတစ်နှစ်ကျော်ကြာလာတဲ့အချိန်မှာဝန်ကြီးချုပ်နဲ့သဘောထားကွဲလွဲတာကြောင့်ယာရုကဖေရှားခံရတဲ့အကြောင်းနိုဝင်ဘာ9ရက်နေ့မှာအစ္စရေးကဝေးဝန်ကြီး UF ဂါလင်ကပြောဆိုပါတယ်ဝန်ကြီးချုပ်နီတန်ယာဟူကတော့ယုံကြည်မှုပြဿနာကြောင့်ယာရုကဖြုတ်လိုက်တဲ့အကြောင်းနဲ့ကာကွယ်ရေးဝန်ကြီးတစ်ဖြစ်အစ္စရေးခါစ်ကိုအစားထိုးခတ်အကြောင်းပြောဆိုခဲ့ပါတယ်
ဆာဗိုင်ဂျန်နိုင်ငံဘာကူးမြို့တော်မှာကျင်းပတဲ့ COP 29နိုင်ငံတကာရာသီဥတုဆန်ကြီးလက်ကမှာရာသီဥတုဖောက်ပြန်မှုတွေကိုကာကွယ်ရေးဆင်းရဲတဲ့နိုင်ငံတွေအတွက်ဗန်ဒါရေးအကူအညီပေးဖို့တစ်နှစ်စာဒေါ်လာဘီလီယံ300ရာထားမဲ့စီစဉ်ချက်ကိုနိုဝင်ဘာ24ရက်နေ့မှာသဘောတူလိုက်ကြပါတယ်။ကျန်းမာတဲ့နိုင်ငံတွေကအထက်ထက်ဝင်မဲ့ရန်ပုံငွေကိုနှစ်စဉ်ဘီလီယံ100ကနေနောက်ထပ်တိုးမြှင့်ဖို့သဘောတူလိုက်ကြတာပါ။
ယူကရိန်းကိုပေးထားတဲ့တာဝန်ရှိလက်နက်တွေကိုရုရှားနိုင်ငံအတွင်းမှအထိပြစ်ခတ်ဖို့နိုဝင်ဘာလနေ့မှာပဲသမ္မတဗိုလ်ဌာနဖွင့်ပြလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာအမေရိကန်ရဲ့ကြီးမားတဲ့မူဝါဒအပြောင်းအလဲအဖြစ်တာဝန်သက်တမ်းကုန်ဆုံးမှုနှစ်လလောက်အလိုမှာသမ္မတဘိုင်ဒန်အစိုးရဆုံးဖြတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့ရုရှားသမ္မတပူတင်ကနျူကလ িয়ার လက်နက်အသုံးပြုဖို့သတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကိုချော့ချခဲ့ပါတယ်။
ဒီတဲ့နိုင်ငံမှာပြင်းစင်ပြီးစီးသွားတဲ့ Notre Dame ဘုရားကျောင်းပြန်လည်ဖွင့်လှစ်တဲ့အခမ်းအနားကို American သမ္မတကရော Jill Biden နဲ့ရွေးကောက်ခံသမ္မတ Trump တို့လည်းတက်ရောက်ကြပါတယ်။မိလာမှုကြောင့်ထိခိုက်ပျက်စီးမှုတွေကို၅နှစ်ကြာပြင်းစင်မှုတွေပြီးပါရီမြို့တော်ကအထင်ကြီးဘုရားကျောင်းမှာကျင်းပတဲ့ဒီဇင်ဘာလ9ရက်နေ့ကအခမ်းအနားမှာတော့ဧည့်သည်1500ကျော်တက်ရောက်ခဲ့တဲ့အထက်ရွေးကောက်ပွဲအနေနဲ့ပြည်နယ်နောက်ပိုင်းပထမဆုံးအချိန်ပြပခီးစဉ်ဖြစ်ပြည်ထောင်နိုင်ငံကိုရောက်နေတဲ့ရွေးကောက်ခံသမ္မတ Trump လည်းပါဝင်ခဲ့တာပါ
။ကျွန်တော်북한공산세력의위협으로부터자유
를얻는민야마တောင်ကိုရီးယားမှာတိုက်ခိုက်တွေကတိုင်းပြည်မတည်မငြိမ်ဖြစ်အောင်လုပ်နေတဲ့ဆိုရဲဆွဆွဲခြင်းနဲ့သမရကအရေးပေါ်စီအုပ်ချုပ်ရေးကြီးညာလိုက်ပါတယ်။ဒါပေမဲ့ပြည်ရင်းပြည်ပါဖိအားတွေကြားနိုင်ပိုင်းအကြာမှာပဲသမရယွန်ဆောက်ယူကအမိန့်ကိုပြန်ပြီးယူသိမ်းခဲ့ပါတယ်။နောက်ဆက်တွဲဖြစ်သမရကိုဖေရှားဖို့လွှတ်တော်ကဆုံးဖြတ်ခဲ့တယ်လို့တာဝန်ရှိသူဖြစ်ကောက်ဝေးဝန်ကြီးကိုလည်းဖမ်းဆီးခဲ့ပါတယ်။
ဆီးရီးယားနိုင်ငံမှာရုတ်တရက်ထိုးစစ်ဆင်ခဲ့တဲ့သဘုံတွေဒီဇင်ဘာ10ရက်နေ့မှာပဲဒမက်စကတ်မြို့ကိုထိ ंछ ုတ်လိုက်ရတာကအစိုးရအုပ်ချုပ်မှုပြိုလဲသွားပါတယ်။နှစ်ပေါင်း50ကျော်သမ္မတဘာရှယ်အာဆတ်မိသားစုရဲ့အုပ်ချုပ်မှုအဆုံးသတ်သွားတဲ့အထိသဘုံတွေရုတ်တရက်ထိုးစစ်ဆင်အောင်ပွဲခံနိုင်တဲ့အပေါ်မှာတော့ဆီးရီးယားနိုင်ငံသားတွေသာမကနိုင်ငံတကာကလည်းအားအတင်းနေကြတာပါ။သမ္မတအာဆတ်နဲ့မိသားစုကတော့ရုရှားမှာခိုလုံသွားတယ်လို့နောက်တစ်ရက်မှာပဲရုရှားဆူရကအတည်ပြုခဲ့ပါတယ်။
ရုရှားနိုင်ငံမော်စကိုမြို့တော်မှာဒီဇင်ဘာ18ရက်နေ့ကဘုံးပေါက်ကွဲမှုကြောင့်နျူကလ িয়ার ဇီဝနဲ့ဓာတုကာကွယ်ရေးတပ်ဖွဲ့တပ်မှုဒုတိယဗိုလ်ချုပ်ကြီးအီဂိုခိုင်ယော့ဖ်နဲ့တခြားတဦးသေဆုံးခဲ့ပါတယ်။မော်စကိုမြို့တော်တိုက်ခန်းတွင်ပြင်ပပေါက်ကွဲမှုဟာသူတို့လက်ချက်ဖြစ်ကြောင်းယူကရိန်း SBU လုံခြုံရေးတပ်ဖွဲ့ကနောက်ပိုင်းမှာအတည်ပြုခဲ့ပါတယ်။လှုပ်ချက်မှုဟာအကြမ်းဖက်ဝါဒီတွေရဲ့လူရဲဖြစ်ဒီဇင်ဘာ19ရက်နေ့သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတပူတင်ကတုံ့ပြန်ခဲ့ပါတယ်။
2024ခုနှစ်မှာအဓိပ္ပာယ်တည်ဖို့ရှာပွေရသူများပြီးအတုံးလဲများခဲ့တဲ့အင်္ဂလိပ်စကားလုံးဖြစ် polarization ဆိုတဲ့စကားလုံးကို Merriam-Webster အပြည့်အဝပြည့်စုံသူတွေရွေးချယ်လိုက်ကြပါတယ
်။ And so the word of the year for 2024 from Merriam-Webster is polarization.
ရည်ချီရွေးကောက်ပွဲကိုကျင်းပခဲ့တဲ့နှစ်မှာဒီစကားလုံးတွင်ကျခဲ့ရလို့ Merriam-Webster Editor ချုပ် Peter Skolowski က AP သတင်းဌာနနဲ့တည်ထက်မင်းမြန်ကမှပြောဆိုခဲ့တာပါ1800ပြည့်လို့နှစ်တွေကစတုံးလာတဲ့ Polarization ရဲ့အဓိပ္ပာယ်ကဘိုးဆုံမက်ကိုဥတီရမယ်စာဆန့်ကျင်ဘက်အစွန်းတစ်ဖက်ကိုဥတီနေတဲ့ကိစ္စတွေမှာသုံးလေရှိတယ်လို့လည်းပြောပါတယ်ဒါဆိုရင်နိုင်ငံရေးအယူဆသဘောထားကွဲပြားမှုတွေကြောင့်ပြစ်ပကတ်တွေနဲ့ထိတ်တဲရင်ဆိုင်မှုတွေကြုံခဲ့ရတဲ့နှစ်တစ်နှစ်ဖြစ်နေလေထင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒီကုံလွန်သွားတဲ့2024ခုနှစ်ကိုပြန်ကြည့်တဲ့အခါမှာကမ္ဘာတစ်လွှာမှာစစ်မဲ့ဖြစ်ပွားတာတွေနိုင်ငံရေးအပြောင်းအလဲတွေနဲ့ဒီကက်ပေးအန်ရီတွေကနိုင်ငံတကာသတင်းတွေမှာလွှမ်းမိုးခဲ့တာကိုတွေ့နိုင်တယ်လို့ပဲဒီလိုအထက်ကမှအထင်ကြီးရကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်တွေကကမ္ဘာကြီးကိုဘလို့ပုံဖော်ခဲ့တယ်လဲဆိုတာတွေကိုကိုအောင်လွန်ကစူးစီးပြီးတော့မမျှသစင်အောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင် VOA American တန်ရဲ့ဇန်နဝါရီလ1ရက်23ရက်နေ့ဒီပုတ်ထူးနေမနှက်ခင်ရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။ကျမတို့ရဲ့အစီအစဉ်လေးကိုမနှက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါရဲ့။အခုထုတ်လွှင့်ပေးတဲ့အစီအစဉ်ရဲ့ပထမနာရီဝက်ကတော့လိုင်းတိုမီတာ25 32နဲ့40လူကနေဖမ်းယူနိုင်လို့ရပါတယ်အစစ်စင်တစ်ခုလုံးကိုတော့ဒီ VOA ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ဒီဂျိုရုရုပ်တံကနေနားဆင်နိုင်တယ်လို့ပဲ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ရှင
် VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်View မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 View ညာချမ်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စီတနင်းနေ့တွေမှာထပ်တိုးလိုင်းလန့်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း View မြန်မာပိုင်းဝက်ဘ်ဆိုင်မှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆိုင်မှာတွေမှာနောက်ဆက်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျ
မင်္ဂလာနှစ်သစ်ပါရှင်ဗီယူအမေရိကန်တရရဲ့2025ခုနှစ်ဇန်နဝါရီလ1ရက်ပို့ထုနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးမှာပါရှင်အမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာတက်မနစ်သတင်းတွေနဲ့ကမ္ဘာတစ်လွှာခီးသွားစီစဉ်တွေမတင်ပြပေးခင်မှာအခုအရင်ဆုံးမြေကြီးဩဇာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်ကပြင်းထန်တဲ့စစ်ပွဲတွေဟာအနောက်ရိုးမကိုကျော်ပြီးအဓိကမြေလက်ဒေသကိုဆင်းလာဖို့များတဲ့အတွက်မကွေးတိုင်းနဲ့ပဲခူးတိုင်းအနောက်ပိုင်းကစိုက်ပျိုးရေးလုပ်ငန်းတွေဟာဒီနှစ်2025ထဲမှာတော့အဆိုးဆုံးအခြေအနေကိုကြုံတွေ့ရနိုင်တယ်ဆိုပြီးတောင်သူလယ်သမားတွေကခံမှန်းနေကြပါတယ်ဒီအကြောင်းကိုတော့ဒီဒေသခံတွေကိုမေးမြန်းပြီးကိုခမောင်စိုးမင်းကဒီတစ်ပတ်ဒီမြေကြီးဩဇာအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
ခိုင်ပြည်နယ်မှာဆစ်ရှုံနေတဲ့စစ်ကောင်စီဟာအခုအခါမှာအနောက်ရိုးမတကျော်မြေလက်ဒေသတစ်လျှောက်ကိုကာကွယ်ဖို့အတွက်အပြင်းအထန်လုံးပန်းနေပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့အာရခတပ်တော် AA အနေနဲ့လည်းမြေချောင်းအင်းအိမ်တွေများပြားလွန်းတဲ့ဧရာဝတီတိုင်းမှာစစ်ရေးလှုပ်ရှားဖို့ကအကန့်အသတ်တွေကြီးကြီးမားမားကြုံရနိုင်ပါတယ်။အဲ့ဒီအစားရခိုင်ရိုးမှတောင်ကြားကနေအလွယ်တကူဆင်းလို့ရတဲ့မြေလက်ဒေသကိုထိုးစစ်ဆင်တာက AA အတွက်ကြီးမားတဲ့အကျိုးအမြတ်ရရှိနိုင်မှာဖြစ်တယ်လို့စစ်ရေးလေးလာသူတွေကခန့်မှန်းနေကြပါတယ်ရခိုင်ရိုးမအရှိဘဲတကြောလုံးမြေလက်ဒေသမှာစစ်ကောင်စီအတွက်အသက်သွေးကြောဖြစ်တဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကပ္ပစာစက်ရုံတွေအများအပြားတည်ရှိနေပါတယ်အဲ့ဒီကပ္ပစာစက်ရုံတွေ AA လက်ထက်မရောက်ရှိနိုင်ရေးအတွက်စစ်ကောင်စီတပ်တွေအများအပြားချထားပြီးကာကွယ်ရေးအတွက်ပြင်ဆင်နေကြရပါတယ်။အာရခတပ်တော် AA ဘက်ကကြည့်ရင်လဲမြေလက်ဒေသကကာကွယ်ရေးပစ္စည်းကပ္ပစာစက်ရုံတွေကိုသိမ်းပိုက်နိုင်တာပဲဖြစ်ဖြစ်ဖျက်ဆီးပစ်နိုင်တာပဲဖြစ်ဖြစ်စစ်ရေးအရာကြီးမားတဲ့အကျိုးအမြတ်ရရှိစေနိုင်တယ်လို့စစ်ရေးအကဲခတ်တွေကသုံးသပ်နေပါတယ်။တပြိုင်တည်းမှာမြေလက်ဒေသဟာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေစစ်ကောင်စီစန့်ကျင်ရေးပျောက်ကြားတပ်ဖွဲ့တွေအများအပြားလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်။အလုံးနီပါဟာအာရခတပ်တော် AA နဲ့နီးကပ်တဲ့မဟာမိတ်ဆက်ဆံရေးတွေရှိကြပါတယ်။အဲ့ဒီအတွက် AA အနေနဲ့အားသာချက်တွေအများအပြားရရှိထားတယ်လို့စစ်ရေးအကဲခတ်တွေကဆိုပါတယ်။2025ခုနှစ်ထဲမှာအဲ့ဒီလိုစစ်ရေးစင်ွေတွေတန်းလာတဲ့အတွက်မကွေးတိုင်းနဲ့ပဲခူးတိုင်းအနောက်ချမ်းဒေသတွေမှာစိုက်ပျိုးရေးလုပ်ငန်းတွေကတော့အဆိုးဆုံးအခြေအနေကိုကြုံတွေ့ရနိုင်တယ်လို့လဲဒေသခံတောင်သူလယ်သမားတွေကယူဆနေကြပါတယ်ဒါနဲ့ပတ်သက်ပြီးကျေးလက်မြေပရိဒအဖွဲ့ကဥဆောင်သူတူဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
2025မှာဆိုရင်တော့မြန်မာနိုင်ငံအလဲဖြီကိုစစ်ရေးအရှိန်အဟုန်နဲ့ဒီအင်တာမမြင့်တက်သွားဖို့အလားအလာတွေရှိပါတယ်ဗျရခိုင်တပ်တော် AA နဲ့တူမကွေးတိုင်းမဟာမိတ်အချို့ကလည်းပူးပေါင်းဆောင်ရွက်ပြီးတော့တရေးကတော့ထိတ်ချပေါက်အကြီးအကျယ်ဖြစ်လာနိုင်တယ်ဘာကြောင့်ဖြစ်လာနိုင်တယ်ဆိုတော့ကျွန်တော်တို့မကွေးတိုင်းကလည်း AA နဲ့ထိစပ်နေနေဖြစ်ပါတယ်ဗောနော်ဒီပြည်သူတွေကိုအဓိကတတ်ဖြတ်နေတာတွေကအဓိကဒီကပ္ပစာလက်နက်ထုတ်စိုက်ယုံနေတာမြန်မာတနိုင်ငံလုံးမှာအများဆုံးဟာမကွေးတိုင်းပဲဒီလိုစစ်ပွဲတွေဖြစ်လာပြီဆိုလို့ရှိရင်စိုက်ပျိုးရေးကဏ္ဍမှာလည်းကြီးကျယ်ထိခိုက်လာနိုင်ပါတယ်ဗောနော်ကျွန်တော်တို့ဒီစိုက်ပျိုးရေးကတာမန်အချိန်နေလို့ချော့ချော့မွေ့မွေ့တော့ဖြစ်မှာမဟုတ်ဘူးလို့ပြောချင်ပါတယ်ဗျ
မြစ်တဲ့2025ခုနှစ်အတွက်စိုက်ပျိုးရေးကတော့အဆိုးဆုံးဖြစ်လာနိုင်တယ်လို့ကျင်းလက်ဒေတာတချို့မှာအခုကတည်းကအရွှေပြောင်းတွေတောင်လုပ်ကုန်ကြပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်တကြောမှာတစ်ပင်စိုက်ပျိုးရေးလုပ်နေတဲ့ရင်းနသာဒင်းကားအဖွဲ့ကကိုဒင်းကားကအခုလိုပြောပါတယ်။
စိုက်သွေးရလာလာကိုပူပြီးတော့စိုးဝယ်ရှိမယ်ဗျအဓိကအဲဒါနည်းနည်းတိုက်ပွဲအဲဒီစင်မီရဲ့အချင်းကြီးပေါ့ကိုအကောင်လုံးခရက်ရိုက်တာပေါ့သူကရောကျွန်တော်တို့ဒီဘက်ကသာသာမြင်းနဲ့ဒေသကြီးပေါ့မြင်းနဲ့ဒေသကြီးတောင်မှသာကာလန်ပြည်မှာရှိရဲ့တဲလီလီတို့အိမ်လေးတို့တချို့အိမ်လေးတို့ပိတ်ပြီးတော့ရွှေ့သွားကြတယ်အဲ့ဒီဘက်ဒီရခိုင်မှာဘက်ဒီတို့ပူပြီးတော့ရွှေ့ကြမှာပေါ့သူကနေတိုင်းအဲ့ဘက်ဒီမှာဖြစ်နေရသွားကြတချို့ရွာကြီးဆိုရင်ရွာလုံးကျောင်းတောင်ရွှေ့နေမှာအခုအနေထားနဲ့ဆိုရင်တော့စိုက်ပျိုးကြီးကပူဆူလာဝယ်ရှိရော်ရဲ့ဗျအဘိလို့ဆိုခုနောက်ပိုင်းသူတိတ်ပြီးတော့အာယုကြတော်တန်းလူကမတရားကြီးလိုစွန့်သားပြီးမလုပ်တော့ဘူးမတရားအန်တယ်အဲ့လိုပုံစံမျိုးဖြစ်သွားဘူးဂူကလာကိုနည်းနည်းစိုက်တဲ့လူနည်းသွားမှာပေါ့အရင်တော့ရောချောင်းတို့စောချောင်းတို့ဘာသာကြက်တော်နာမည်ကြီးပဲလေစိတ်ပြီးပဲစိတ်ပြီးကြတော့သူအဲ့ဘက်ဒီမှာတိတ်ပြီးတော့မဆိုင်နိုင်တော့ဘူးနောက်နှစ်တည်းဆိုရင်ပို့ပြီးတော့မဆိုင်နိုင်တော့မှာတဲ့ဒါအကောင်လုံးဒီစိုက်ပျိုးရေးလောကရောအကောင်လုံးကြဲရိုက်မှာပေါ့ကွာတော်တန်းကဟိုရှောင်းထွက်သွားမှာဒါရေကုန်ထားခဲ့ပြီးရှောင်းသွားမှာပေါ့
မြေလက်ဒေသမှာအခြေစိုက်ပြီးမြန်မာနိုင်ငံအနှက်စိုက်ပျိုးရေးဥပဒေတွေတောင်သူလယ်သမားရေးရာတွေကိုပညာပေးခဲ့သူတဦးကလည်း2025ခုနှစ်နှစ်သစ်မှာမြေလက်ဒေသအတွင်းလက်နက်ကင်တိုက်ပွဲတွေပြင်းထန်လာနိုင်သလိုစီးပွားဖြစ်စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးပြီးတပိုင်းတိုင်းစိုက်ပျိုးရေးအဆင့်ပဲကျန်ရှိတော့မယ်လို့သုံးသပ်ထားပါတယ်
2025စစ်ပွဲဖြစ်လာတဲ့အခြေအနေတွေနဲ့2025စိုက်ပျိုးရေးအလားအလာတောင်သူတမားတွေအခြေအနေနဲ့ပတ်သက်ပြီးမပြောရရင်တော့ဗျာမခွေးတိုင်းမှာဆိုရင်ဒီနိုင်ငံရေးရဲ့အကျိုးသက်ရောက်မှုကစိုက်ပျိုးရေးအပေါ်မှာတော့ပြီးတက်ရောက်တယ်။မခွေးတိုင်းစည်ရေးပိပခဖြစ်နေတဲ့အချိန်မှာစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးရေးလုပ်ငန်းတွေကိုတကယ်ကိုထဲထဲဝင်ဝင်နဲ့တည်တည်ဆတ်ဆတ်လုပ်လို့မရဘူးဆိုတာကိုပေါ်ပြတယ်ပေါ့ဗျာ2025မှာအညာဒေသတခွင်မှာတိုက်ပွဲတွေကပိုပြီးပြင်းထန်လာနေပြီ။ပြင်းထန်လာတဲ့အချိန်မှာစိုက်ပျိုးရေးလုပ်ငန်းတွေဟာလည်းဖြစ်ထွန်းမှုအတွက်အခွင့်အလမ်းမရှိဘူးလို့အဲ့လိုမျိုးသုံးတတ်တယ်။ဒါပေမဲ့ကိုစားဖို့တောက်ဖို့လောက်အိမ်နေစားဖို့လောက်စိုက်တာပြုတာလောက်ကတော့တနိုင်တစ်ပိုင်လောက်တွေတော့ရှိမှာပေါ့ဗျာ။အဲ့လိုမျိုးတနေတဲ့ပိုင်းစိုက်ပျိုးရေးတင်မကပဲနဲ့စီးပွားရေးပုံစံဖြစ်ထွန်းဖို့ဆိုတာ2025တွင်မှာမဖြစ်နိုင်ဘူးတော်တော်ဆူဆူဝါပြီးခဲ့တဲ့နှစ်တွေတဲ့ပိုဆိုးလိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်စေုပ်ချိုရေးအောက်မှာကတော့မြန်မာနိုင်ငံမှာစိုက်ပျိုးရေးကတော့ကျွန်တော်တို့လုံးဝကိုလုံးလုံးမရပါဘူးပြိပခါပိုပြီးပြင်းထန်လာတဲ့ဆိုရင်စိုက်ပျိုးရေးလုပ်ငန်းတွေပါရပ်တန့်သွားမယ်အခြေအနေမျိုးညင်နေရတယ်လို့သုံးသပ်လို့ရပါတယ
်2024ခုနှစ်နှစ်ဟောင်းမှာပဲခူးတိုင်းအရှိတ်ချမ်းမှာမိုးခါမုန်တိုင်းကြောင့်ရေကြီးရေရှမ်းမြေတွေပို့ကုန်ပြီးစိုက်ပျိုးကင်းတွေအကြီးအကျယ်ပျက်စီးခဲ့ပေမဲ့ပဲခူးတိုင်းအနောက်ဘက်ချမ်းမြေလက်ဒေသမှာတော့ပုံမှန်အတိုင်းပဲရှိခဲ့ပါတယ်။ဒါပေမဲ့လည်း2025ခုနှစ်ထဲမှာတော့ပဲခူးတိုင်းအနောက်ဘက်ချမ်းနဲ့မကွေးတိုင်းတို့တည်ရှိကြတဲ့မြေလက်ဒေသဟာအရင်နှစ်တွေကသခိုင်းတိုင်းမှာလို့စစ်မြေပြင်တွေနေရာအနှံ့ဖြစ်လာနိုင်တဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေဟာအစိုးဆုံးအခြေအနေနဲ့ကြုံတွေ့ရလိမ့်မယ်လို့ဒေသခံလယ်သမားတွေကိုနိုင်ကယူဆနေကြပါတယ်အဲ့ဒီလိုတွက်ချက်တဲ့အထက်မှာအရင်ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်ကမကွေးမြို့နယ်အတွင်းကကျေးလက်အုပ်ချုပ်ရေးမှုတဦးဖြစ်တဲ့ဦးတင်စိုးကအခုလိုကောက်ချက်ဆွဲပါတယ်
အဲ2025မှာလေဒီရခိုင်စစ်မီးကမြေလက်ဒေသတွေကိုရောက်လာနိုင်တယ်ပြောမယ်ဆိုရင်တော့မကွေးမင်းဘူးဒေသတွေဒီဒေသတွေကိုထိုးပေါက်လာနိုင်တယ်ဒါရခိုင်စစ်မီးကအဲ့ဒီအောင်ပြန့်နှံ့လာတယ်အဲ့ဒီလိုပြန့်နှံ့လာတဲ့အခါမှာမြေပြန့်ဒေသဖြစ်ပြီးတော့စံစဘာစိုက်ပျိုးတဲ့ဒေသတွေစစ်မီးတွေဝင်လာမယ်ဆိုရင်ဒီတောင်လေသမားတွေရဲ့ထုတ်လုပ်မှုအင်အားတွေကျော့ကြလာမှာတော့စစ်မီးရှောင်ရတာတွေရှိလာနိုင်တဲ့အတွက်ဒီစိုက်ပျိုးထုတ်လုပ်မှုလုပ်ငန်းတွေလည်းမလွဲမသွေရောပါလာမှာအေအေကံမလွဲဖြစ်လာမှာတေးကြပါတယ်လို့ကောက်ချက်ချလို့ရတယ်ဒီ2025ခုနှစ်အတွင်းမှာတေးကြပါတယ်မြန်မာနိုင်ငံရဲ့စားသမားထုတ်လုပ်မှုလုပ်ငန်းတွေဟာမလွဲမသွေရော့ကြလာမှာဖြစ်တယ်စားလန့်လိုက်ခါတွေရောပါတဲ့တောင်နိုင်ငံနဲ့တဝန်ခံမှာတော့တေးကြမှာပဲလို့ကောက်ချက်ချမိတယ်
အရင်ကဆိုရင်စကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကြောင့်တောင်သူလယ်သမားတွေဟာစိုက်ပျိုးရေးကိုပုံမှန်မလုပ်နိုင်ခဲ့ကြပါဘူးစစ်ကောင်စီတပ်တွေကကျေးရွာတွေကိုမီးတင်ရှို့တဲ့အတွက်စစ်ပြေးဒုက္ခသည်တွေအဖြစ်နဲ့တောင်သူလယ်သမားတွေပြေးလွှားနေကြရပါတယ်မကြာသေးခင်ကလည်းမကွေးတိုင်းအတွင်းကမြိုင်မြို့နယ်မှာကျေးရွာသားတွေကိုစစ်ပြေးဒုက္ခသည်တွေဖြစ်အောင်မောင်းထုတ်ပြီးစစ်ကောင်စီလက်အောက်ခံဖြူစော်ရီလက်နက်ကင်တွေကစပါးကင်းတွေတီးနှံကင်းတွေကိုဝင်ရောက်ရိတ်သိမ်းယူဆောင်သွားကြတယ်ဆိုတဲ့သတင်းတွေလည်းအင်တာနက်လူမှုကွန်ရက်မှာပေါ်ထွက်လာခဲ့ပါတယ်ခင်ဗျာ
ကိုကမောင်စုံမင်းတင်ဆက်တဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ်ရှင် အခုဆက်ပြီးတော့ဒီအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဒီသူ့အစိုးရအဖွဲ့ထဲမှာနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ထမ်းဖို့ရွေးချယ်အပြုအဆိုပြုထားတဲ့ဒီဖလော်ရီဒါပြည်နယ်ကအမေရိကန်အထက်လွှတ်တော်အမတ်မာကိုရူဘီယိုဟာဒီတရုတ်နိုင်ငံအပေါ်မှာလူသိရှင်ကြားဝေဖန်ပြစ်တင်လေးရှိသူတဦးဆိုပြီးတော့လူသိများပါတယ်ဒီ2000နဲ့ဒီ20တုန်းကတရုတ်ဆိုရကရူဘီယိုအပေါ်မှာတန်ခတ်အရေးယူစီးရင်တဲကိုထည့်သွင်းထားပေမဲ့လို့လဲတကယ်လို့ဒါဒီနိုင်ငံသားရေးဝင်ကြီးအဖြစ်နဲ့အတူပြုခန့်အပ်ခံရမယ်ဆိုရင်တော့တရုတ်နဲ့ဆက်ဆံဆွေးနွေးပြီးအပြေရှာဖွေလိမ့်မယ်ဆိုပြီးတော့လည်းပြောဆိုကြပါတယ်အမေရိကန်နိုင်ငံသားရေးဌာန VOA သတင်းတောက်နိုင်ချင်းပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြပေးပါမယ်ရှင်
threat that will define this century
တရုတ်နိုင်ငံနဲ့ပတ်သက်လာရင်ပြင်းပြင်းထန်ထန်ဝေဖန်လေးရှိသူအမေရိကန်ထက်လွတ်တော်မှန်မာကိုရူဘီယိုကအမေရိကန်ထုတ်ကုန်ကဏ္ဍဆိုင်ရာမူဝါဒနဲ့တရုတ်သွင်းကုန်တွေအပေါ်မိခိုမှုရှော့ချမဲ့ဥပဒေကြမ်းကိုအဆိုပြုတင်သွင်းပါတယ်ဒါအပြင်တရုတ်အပေါ်အထူးကုန်သွယ်ခွင့်ပေးထားတာကိုပြန်ရုပ်သိမ်းဖို့လည်းသူကထောက်ခံပါတယ
် we did nothing
တရုတ်နိုင်ငံကကျွန်တော်တို့နည်းပညာတွေကိုခိုးယူနေတယ်လို့ထုတ်ကုန်လုပ်ငန်းတွေကိုရွှေ့ပြောင်းအောင်မလုံပေးပြီးကျွန်တော်တို့ရဲ့စီးပွားရေးအင်အားကိုရုတ်ရော်အောင်စနစ်တကျကျူးလွန်တာကိုလွန်ခဲ့တဲ့နှစ်20လုံးဘာမှမတုံ့ပြန်ကြပါဘူးလူမှုအတိုင်းအဝိုင်းတွင်စိတ်ဝမ်းကွဲအောင်ဖျက်ဆီးတာကိုလည်းဘာမှမတုံ့ပြန်ကြပါဘူ
းတရုတ်နိုင်ငံရှင်ကျန်းဒေသကပို့ကုန်တွေကိုတားဆီးဖို့အပြင်ဝီဂါရီအပေါ်လူခွင့်ရေးချိုးဖောက်သူတွေကိုအရေးယူဖို့လဲသူကတိုက်တွန်းပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးအဖြစ်အဆိုပြုခံထားတဲ့မာကိုရူဘီယိုဟာတရုတ်နိုင်ငံရဲ့စီးပွားရေးလက်ဝဲကြီးအုပ်ချုပ်ကိုင်မှုနဲ့စစ်ရေးအရာတစ်ဖက်သက်ရန်လိုမှုတွေကိုတုံ့ပြန်ဖို့နိုင်ငံတကာနဲ့လက်တွဲဆောင်ရွက်ဖို့လိုလားသူလည်းဖြစ်ပါတယ
် China now pursues economic imperialism
တရုတ်ကအခုအခါကမ္ဘာလမ်းစီမံကိန်းအတွက်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုငွေအလုံးအင်းထုတ်ချေးပြီးထောင်ကျောက်စင်ကစီးပွားရေးနယ်ချဲ့ဝါဒကျင့်သုံးဖို့ကြိုးပမ်းနေပါတယ်။ဒါ့အပြင်ကျွန်တော်တို့ရဲ့မဟာမိတ်ထိုင်ဝမ်၊ဂျပန်၊အိန္ဒိယနဲ့နေရာတချို့အပေါ်မှာလည်းအပေါ်စည်းကနေခက်တင်းတင်းဆက်ဆံနေပါတယ
်။တရုတ်နိုင်ငံဆိုင်ရာအမေရိကန်ကွန်ဂရက်လွှတ်တော်အထူးကော်မရှင်ခေါင်းဆောင်လည်းဖြစ်သူရူဘီယိုဟာဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုကိုလည်းထောက်ခံသူဟာဒါကြောင့်တရုတ်ဆိုရကဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စရဲ့အကြောင်းဆိုပြီးတန်ခတ်သိမ့်ဆိုတဲ့စာရင်းထဲမကူရူဘီယိုကိုချက်သွင်းထားပါရခင
်ဗျအပတ်စဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုအောင်ကပြောပြပေးခဲ့တာပါရှင်သိမကြခင်မှာတော့လူမှုကွန်ရက်ဆိုရှယ်မီဒီယာပေါ်ကလူသိများသတင်းတူတွေနောက်ကမ္ဘာတလွားခီးသွွားအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါသေးတယ် VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုတော့ VOA Internet Website လိပ်စာ burmese.voanews.com အပြင် VOA မြန်မာဌာနရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ် VOA American တိုင်းရဲ့ဇန်နဝါရီလ1ရက်နေ့ပုံထူးနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာပါရှင်ကျမတို့ရဲ့အစီအစဉ်တွေကိုမနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
Now 25ခုနှစ်ဇန်နဝါရီလ1ရက်ပုံထုနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးသွားပါမယ်ရှင်။အခုဆက်ပြီးတော့ဒီဆိုရှယ်မီဒီယာမှာလူကြိုက်များတဲ့သတင်းတွေက2024ခုနှစ်ထဲမှာဒီတိရစ္ဆာန်လေးတွေနဲ့ပတ်သက်ပြီးတော့စိတ်ကြည်နုစရာလဲကောင်းအမတ်ရစရာလဲကောင်းတဲ့အဖြစ်ပြက်လေးတွေကိုစူးစီးတင်ဆက်ပေးပါမယ်။ခွေးတွေဟာလူတွေနဲ့ပတ်သက်ရင်သူတို့ရဲ့သစ္စာရှိတဲ့အဖို့အနေနဲ့ရောရည်စရာကောင်းတဲ့အပြုမူလေးတွေနဲ့ပါတနည်းလုံးမဲ့လူတွေကိုစိတ်ပျော်ရွှင်အောင်လုပ်ပေးတတ်ပါတယ်။ဒီလို2024ရဲ့အမတ်ရစရာအခိုက်အတန့်တွေကိုတော့နှစ်ကုန်ထူးစစ်စင်ဖြစ်တဲ့မဲဒနာကျော်ကတင်ဆက်ထားပါတယ်ရှင
်။
2024ခုနှစ်အတွင်းစိတ်ကျဉ်းမှုပွဲအမှတ်တရအကောင်းဆုံးအချိန်တစ်ချို့ကတော့ခွေးတွေကလည်း2024ခုနှစ်အတွင်းစိတ်ကျဉ်းမှုစရာသတင်းပေးတဲ့သူတွေတဲ့တာဝန်ကြီးကြီးပါဝင်ခဲ့တာပါသူတို့ကထုံးစံအတိုင်းလူတွေအတွက်သစ္စာရှိတဲ့အဖို့ကောင်းအနေနဲ့ဆက်ရှိနေပေးပြီးတော့အပေါင်းအသင်းဆန်တဲ့သဘောတဘာဝနဲ့သူတွေရဲ့ရည်စရာကောင်းတဲ့အပြုအမူတွေကြောင့်တစ်နှစ်ပတ်လုံးအခမ်းအနားတွေမှာစိတ်ဓာတ်မြင့်တင်ပေးခဲ့တာဖြစ်ပါလိမ့်မေလမှာကျင်းပခဲ့တဲ့89ကျင်းမြောက်ကန်းစယုတ်ရှင်ပွဲတော်ရဲ့ခေါ်စုံးညီလျှောက်လမ်းပေါ်မှာပထမအဆုံးရောက်လာခဲ့တဲ့သူကတော့ခြေလေးချောင်းအမှုပညာရှင်ဖြစ်ပါရင် Anatomy of a Fall ရုပ်ရှင်တွေကမက်ဆီဆိုတဲ့ခွေးလေးကကန်းစယုတ်ရှင်ပွဲတော်ဖွင့်ပွဲအခမ်းအနားမတိုင်မီခဲ့တဲ့ကခေါ်စုံးညီပေါ်ခောက်တော့ခောက်ပြန်ရှောက်နေခဲ့လို့တက်ဆီရိုဝစ်ဆောင်တဲ့အကြာနာသတင်းလာယူတဲ့ဓာတ်ပုံဆရာတွေကဘော်ရာကိုလီအမျိုးအစားဖြစ်တဲ့အဲ့ဒီခွေးလေးသူတို့ရှိကဖျက်သွားခြင်းမှာမက်ဆီမက်ဆီလို့အော်ခေါ်ပြီးတော့သူတို့ပဲလှည့်ကြည့်အောင်လုပ်ကြရပါတယ်မက်ဆီကသူတို့ပဲလှည့်ကြည့်မှသူတို့လည်းပုံကောင်းကောင်းရမှာဖြစ်ပါတယ်မက်ဆီကနောက်ဆုံးပွဲတော်ကျင်းပရာခန်းမှာပါလီဒီဖက်စတီဗယ်ရဲ့လေကားတွေပေါ်ကိုတက်သွားခဲ့တာပါညယောက်မှာတော့ဒီဇိုင်နာအန်တိုနီရူဘီယိုကထွေးဆန်ကယ်ဆေးရဲ့အဖွဲ့တွေအတွက်ရန်မုံငွေဖြစ်နေသူရဲ့နောက်ဆုံးထွေခွေးဝတ်ဆောင်ပွဲတော်ကိုပြသခဲ့ပါတယ်။ဇန်နဝါရီလမှာခွေးတွေကဂျန်နဖာလိုပက်ဇ်ရဲ့ပန်းရောင် Golden Globe ဝတ်ဆောင်တဲ့ Rihanna ရဲ့ Super Bowl ဝတ်ဆောင်တယ်လို့ဒီဇိုင်းဆင်ထားတဲ့အဝတ်တွေဝတ်ပြခဲ့ကြပါတယ်။ဒီမှာလာဆန်ဒီယေဂိုမြို့မှာတော့ဒယ်မာခွေးကန်းကြီးမှာခွေးတွေရေလိုက်စီပြန်ဝယ်ပြုလုပ်ခဲ့ပြီးတော့မိဘမဲ့ဒရေးဆန်စောင့်ရှောက်ရေး Helen Woodward Animal Center အတွက်ရမငွေစာပေးခဲ့တာပါအဲ့လာတယ်မှာပဲ Michelle Ruby ဆိုတဲ့အမျိုးသားတူကတောင်ကိုရီးယားကဂျူဝန်တက္ကသိုလ်မှာခွေး38ကောင်ကိုတစ်ချိန်နဲ့လမ်းလျှောက်ပြပြီးတော့ Guinness စာကျင်တင်ခဲ့ပါတယ်အဲ့ထက်ကခွေးတော်တော်များများကခွေးတွေပြန်လဲပြုစုပြိုးထောင်ပေးပြီးတော့သူတို့ကိုမွေးမဲ့အိမ်ရှာပေးတဲ့ Korean K9 Rescue အဖွဲ့ကခွေးတွေဖြစ်ပါတယ်အော်တိုဘားလာမှာတော့နယူးယောက်မှာကျင်းပတဲ့ရုပ်ရှင်ပွဲတော်မှာပြသတဲ့ The Friend ရုပ်ရှင်ကားအတွင်းရုပ်ရှင်မင်းသမီးနေယိုမီဝတ်စ်ကိုကြော်ပြီးတော့လူကြိုက်များတဲ့သူက Great Dane အမျိုးသားခွေးတရုပ်ဆောင် Bing မဲဖြစ်ပြီးတော့ကော်ဇော်နီကင်အခမ်းအနားမှာနေရာယူနိုင်ခဲ့တာပါ
I'm being upstaged again.
You're being upstaged.
ဒီမင်းသားကတော့ကျမကိုကြော်ပြီးတော့နေရာယူသွားပြီ။ရုပ်ရှင်ထဲမှာလည်းသူကြော်တက်တဲ့အခန်းတွေအများကြီးပဲလို့ Naomi Watts ကရီရီမောမောနဲ့ပြောသွားခဲ့ပါတယ်။2024မှာလူတွေကိုပြုံးဖြော်ရွှင်စေရတဲ့ဒရိုက်ဆန်တွေထဲမှာအမှုပညာရှင် Bansi ရဲ့နေရာစီးရဲ့ဒရိုက်ဆန်တွေလည်းပါဝင်ပါတယ်။လန်ရီဘောကနေရန်စေးရီပကြီးအမှုပညာရှင်ပန်ချီကဩဂုတ်လမှာဒီလန်ဒန်မြို့တွင်ဒရိတ်ဆန်ပုံတွေလိုက်ပြီးရေးဆွဲခဲ့ပြီးပြည်သက်တွေကလန်ဒန်ဒရိတ်ဆန်ရုံလို့နာမည်ပေးခဲ့တာပါကိုယ့်ရဲ့အတွင်းမှာဒရိတ်ဆန်ပုံတွေမြို့နှံထက်ထွက်လာပြီးတပုံချင်းစီကစိတ်ဝင်စားစရာစိတ်လှုပ်ရှားစရာဖြစ်နေခဲ့ပါရင်တကယ်လန်ဒန်ဒရိတ်ဆန်ရုံကဒရိတ်ဆန်တွေကလည်းပြည်သက်အားပေးမှုရခဲ့တာပါဇွန်လမှာတော့မက်ဒရစ်တီနဲ့ဘီကာရိုလိုမျိုးနာမည်တွေနဲ့ပင်ကွင်းငှက်ကလေးစက်တကောင်ရေစုကအမွေးတွေပေါက်လာပြီးတော့လန်ဒန်ရဲ့အကြီးဆုံးတွေးဆန်ရုံရေကန်ထဲမှာရေစောခဲ့ကြပါတယ်။အဲ့လောက်မှာပဲဖေများနေမတိုင်ခင် UK ចောင်းသားလေးတွေနာမည်ရွေးပေးခဲ့တဲ့အာရှချင်းသေးပေါက်စာ၃កောင်ရဲ့နာမည်လေးလန်ဒန်တွေးဆန်ရုံကကြေညာခဲ့တာပါ။မာလီ၊ဆိုင်းနီနဲ့ရှန်တီတို့ဖြစ်ပြီးတော့2024မတ်လမှာအာရီယာနဲ့ဘာနူတို့ကပေါက်တာဖြစ်ပါတယ်ဆိုင်ဟယ်လနာကျွန်းမှာတော့အသက်192နှစ်အရွယ်လိပ်ဖိုးဖိုးကြီးဂျောနာသန်ကကမ္ဘာအသက်အကြီးဆုံးကုန်းနေတော်ဝါဖြစ်နေခင်းနဲ့ဆန်တဲ့ရရှိပြီးတော့သူ့ရဲ့သမိုင်းဝင်အိမ် Plantation House ကတော့ခီးသွွားရေမလားမဖြစ်ကြီးရမယ့်နေရာဖြစ်ပါတယ်နောက်ဆုံးအနေနဲ့စက်တင်ဘာလ29ရက်နေ့ကတရုတ်ဆောင်ဒီမီယန်လူးဝစ်ကဆောက်သက်တရားမှာနှစ်စဉ်ပြုလုပ်တဲ့တိုးမောင်းပွဲမှာပါဝင်ခဲ့တာပါလန်ဒန်မြို့တော်သားအခွင့်အရေးရသူကတိုးအုပ်ကိုတိမ်းစမြစ်တစ်ဖက်ကန်းကိုကျောင်းခဲ့ပါတယ
် and I just played shepherd lewis and it was very
တိုးထင်းလုံးရတာပြောစရာကောင်းပါတယ်တိုးထင်းလူးဝစ်ပေါ်လို့သူကရီရီမောမောနဲ့ပြောသွားခဲ့ပါတယ်ရှင်
social media မှာလူကြိုက်များတဲ့တမနစ်သတင်းတူတွေကိုမအီးသနာကျော်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စံတော်လေးတည့်ရက်ပုံမှုနေမနက်ခင်းစီစဉ်တွေကို American ပြောင်းစုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်6:00ကနေ8:00ထိဆက်ပြီးတော့ထုတ်လွှင့်ပေးတဲ့ရုပ်သံစီစဉ်စာဆုံးကိုတော့ဂျူရုစလောင်းကနေဖမ်းယူနားဆင်နိုင်တယ်လို့ပဲ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတလက်တင်ဆက်ပေးပါဦးမယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းပြည်နယ်တွေမှာမြင်းဆွဲနှင်းလျှော်စီအားကစားနည်းတစ်မျိုးကအင်မတန်ကိုပဲရေပန်းစားနေပါဗျ။မြင်းစီးတဲ့သူရဲ့နောက်ကနေနှင်းလျှော်စီးတဲ့သူကအခက်ခဲမျိုးစုံကိုကျော်လွှားပြီးတော့နှင်းလျှော်စီးပြန်ရတဲ့ ski joring ဆိုတဲ့အားကစားနည်းတစ်မျိုးကိုတော့မဆွမြတ်မွန်နဲ့ဒီကဘာတလွားခီးသွွားအစီအစဉ်ကနေသွားလေ့လာကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့မှာကြဲကြဲပြန့်ပြန့်လူမသိကြတဲ့အားကစားနည်းတစ်ခုကတော့ ski joring လို့ခေါ်တဲ့မြင်းနဲ့နှင်းလျှော်စီးတဲ့အားကစားနည်းတစ်မျိုးဖြစ်ပါတယ်။နှင်းထူထပ်တဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာဆောင်းရာသီကာလတွေအတွင်းတနေရာကနေတနေရာမြန်မြန်ရအောင်လို့ခွေးတွေမြင်းတွေသုံးပြီးတော့နှင်းလျှော်စီးသွားလာကြတာကနေဖြစ်လာတာပါ။နှင်းလျှော်စီးသူတွေကိုရှေ့ကနေလေရင်အသေးစားတွေ၊ကားတွေ၊မြင်းတွေ၊ခွေးတွေနဲ့ဆွဲပြိုင်ကြတာမျိုးစုံရှိပါတယ်။များသောအားဖြင့်တော့မြင်းတွေရှေ့ကဆွဲတဲ့ ski joring အားကစားနည်းပြိုင်ပွဲတွေကိုအမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတချို့မှလုပ်ကြပါတယ်။ဥရောပနိုင်ငံ ski joring နဲ့ American ski joring အဓိကကွာတာကတော့မြင်းပေါ်မှာလူပါတာနဲ့လူမပါတာဖြစ်ပါတယ်။ American မှာ ski joring ကိုအဓိကလုပ်ကြတာက Wild West လို့ပြောတဲ့ Mississippi မြစ်အနောက်ဖက်ချမ်းပြည်နယ်တွေမှာဖြစ်ပါတယ်။အဲ့ဒီဒေသတွေမှာသွားရေးလာရေးဒါမှမကစီးပွားရေးလုပ်ငန်းတွေအတွက်မြင်းတွေကိုအဓိကထားခဲ့ကြတာမဟုတ်ဒီကနေ့အထိမြင်းတွေကသူတို့ရဲ့နေမှုထိုင်မှုမှာအရေးပါတဲ့အခန်းကနေပါနေပါတယ်။ဒါကြောင့် American Ski Joring မှာမြင်းစီးသူတွေပါပြီးတော့နှင်းလျှော်စီးသူသွားမဲ့လမ်းကြောင်းကိုရှေ့ကနေမြင်းနဲ့လမ်းဖော်ပေးရတာဖြစ်ပါတယ်
။ It is time for some Colorado flying high action! Get ready, my friends. We'll show you exactly what 76 years...
Colorado ပြည်နယ် Leadville မြို့က Harrison Avenue လမ်းမကြီးပေါ်မှာ86ကြိမ်မြောက် Ski Joring ပြိုင်ပွဲစတင်ပြီလို့ကြေညာနေတာဖြစ်ပါတယ်။ American မြို့တွေမှာလုပ်လို့ရှိတဲ့ Ski Joring ပြိုင်ပွဲတွေထဲမှာ Leadville Ski Joring ပွဲကတော့အကြီးကျယ်ဆုံးလို့ပြောလို့ရပါတယ်။ရှေ့ကအရှိန်နဲ့ပြေးနေတဲ့မြင်းကိုကျိုးဆွဲပြီးနောက်ကလိုက်တဲ့တစ်ချိန်ထဲမှာတတ်မှတ်ထားတဲ့အခက်အခဲတွေကိုကြော်ဖြတ်ရတာကလွယ်တော့မလွယ်လာပါဘူး။ကြောက်စိတ်၊ဂျေနက်စိတ်၊စိုးရိမ်စိတ်တွေအားလုံးစုပေါင်းပြီးတော့အင်မတန်စိတ်လှုပ်ရှားစရာကောင်းတာကထူးခြားမှုဖြစ်တယ်လို့ပြိုင်ပွဲဝင်သူတွေကပြောကြပါတယ်
။ Almost the this is pure adrenaline that gets me to do it. I love skiing. I love skiing mountain.
တိတ်ကိုစိတ်လှုပ်ရှားရတဲ့ခံစားချက်တစ်ခုတည်းနဲ့ပြိုင်ပွဲဝင်ဖြစ်တာပါ။ကျွန်တော်ကနှင်းတောင်တွေပေါ်မှာနှင်းလျှော်စီးရတာတိတ်ကြိုက်ပါတယ်။ဒီဟာကတော့ကျွန်တော်အတွက်အမြဲစိတ်ဝင်စားပြီးပါရှင်တဲ့ပွဲတစ်ခုဖြစ်ပါတယ်။ဘာနဲ့မှမတူရအောင်စိတ်လှုပ်ရှားရတာရောမြင်းစည်းဝါနာပါတဲ့အုပ်စုနဲ့နှင်းလျှော်စည်းဝါနာပါတဲ့အုပ်စုနှစ်စုစုံကြတဲ့ပွဲဖြစ်တာကြောင်းရောပါပုံမှန်ဆိုဒီအုပ်စုနှစ်စုတိတ်ပြီးပတ်သက်ကြတာမျိုးမဟုတ်တော့ပွဲအချိန်ဆိုရင်းရင်းနှီးနှီးစုံကြရတာပျော်စရာကောင်းပါတယ
်ကော်လိုရာဒိုပြည်နယ် Rocky တောင်တန်းဒေသတွေကပေတသောင်းချောင်းအမြင့်မှာရှိတဲ့ Leadville မြို့လေးဟာတစ်ချိန်တုန်းကသတ္တုတွေလုပ်ငန်းလုပ်ကြတဲ့မြို့လေးဖြစ်ပါတယ် American Wild West ဒေသအငွေ့အသက်တွေအပြည့်နဲ့မြို့စီကိုအခုတော့မြင်းဆွဲနှင်းလျှော်စီးပြိုင်ပွဲအတွက်နေရာစုံကဧည့်သည်ထောင်ထဲချီရောက်နေကြပါတယ်။1949ခုနှစ်မှာတည်းကစတင်ခဲ့တဲ့ ski joring ပြိုင်ပွဲကတစ်နှစ်ထက်တစ်နှစ်ဧည့်သည်ပုံများလာတယ်လို့ Colorado ဒေသခံတွေကပြောကြပါတယ်
။ Obviously there's a lot of them because Leadville's kind of the granddaddy of all races.
Leadville ပွဲကပြိုင်ပွဲတွေအားလုံးထဲမှာအကြီးကျယ်ဆုံးဖြစ်တာကြောင့်နေရာစုံကလူတွေဒီကိုလာကြတာပါ။ကျွန်တော်စကားပြောပြတဲ့သူတွေထဲမှာArkansas ကလူတွေပါပါတယ် Texas ကလူတွေပါတယ်သူသဖြင့်ဒီပြိုင်ပွဲအတွက်တက်တက်လာကြသူတွေဖြစ်ပါတယ်ဒီက Wild West အတွေ့အကြုံကိုလိုချင်လို့လာကြတာပါအနီးကမြင်တွေ့ရတော့အားလုံးစိတ်လှုပ်ရှားသဘောကျကြပါတယ
် Ski Joring ပြိုင်ပွဲမှာသူတို့လိုနှင်းလျှော်စီးသူတွေရဲ့ကြွမ်းကျင်မှုကအရေးကြီးတယ်လို့ရှေ့ကမြင်းကိုထိန်းရတဲ့မြင်းစီးသူရဲ့ကြွမ်းကျင်မှုကလည်းအနိုင်ရဖို့အတွက်အဓိကကျပါတယ်တိတ်ကိုအမြန်ပြေးနိုင်တဲ့မြင်းကိုထိမ့်ပြီးစီးကြသူတွေထဲမှာဆယ်ကျော်သက်အမျိုးသမီးငယ်တွေတောင်ပါပါတယ
် I got the name the Queen of Harrison Avenue because I've won
Leadville မှာကျမစုရရဘူးလို့ Harrison Avenue ဘယင်မလို့ကျမကိုခေါ်ကြတာပါကျမအသက်73နှစ်ထဲကဝင်ပြိုင်လာတာအနိုင်ရတာ90ရှိပါတယ်
စုကိုခောက်တောင်ကြားခဲ့ဘူးပေမဲ့ပြိုင်ပွဲဝင်တိုင်းမှာစိတ်လှုပ်ရှားစိုးရိမ်စိတ်ဖြစ်တယ်လို့လည်း AP သတင်းဌာနကပြောပြပါရတယ
်။ So getting started is always the scariest part. Well, one of the
scariest အစပိုင်းကကြောက်စရာအကောင်းဆုံးဖြစ်ပါတယ်။ကြောက်စရာအကောင်းဆုံးအပိုင်းတွေကတခုလို့ပဲပြောရမှာပါ။လမ်းမကြီးပေါ်မှာအများဆုံးတုံးနဲ့ပြိုင်နေတဲ့အချိန်ကြရင်တော့မတိအောင်ကြိုးစားတာကလွဲလို့တခြားဟာတွေတွေးနေဖို့အချိန်မရပါဘူး။တနားပိုင်း40နှုန်းလောက်နဲ့သွားနေတာဖြစ်တော့မျက်နှာကိုလေအေးတွေဖြတ်ရိုက်တဲ့ခံစားမှုကလည်းတော်တော်ခံရပါတယ်။ပန်းဝင်ချိန်အထိမျက်နှာတစ်ခုလုံးထုံနေတဲ့ခံစားမှုပဲသိပါတယ်။ပန်းဝင်ချိန်ကိုယ်တော့ကနေလျှော်စီးသူပါလာဖို့ပဲမျှော်လင့်ထားရပါတယ်။ပြီးသွားရင်တော့အချိန်နဲ့သွားနေတဲ့မြင်းကိုအချိန်သက်ရပ်သွားနိုင်ဖို့ပဲအစွမ်းကုန်ကြိုးစားရပါတယ်။
သူပြောသွားတဲ့အတိုင်းကျိုးပဲ့အသက်ပါအန္တရာယ်ရှိတဲ့အာကစားနည်းတစ်မျိုးမှတော်ယုံဝါသနာစိတ်ဝင်စားရုံနဲ့တော့စကီဂျော်ရင်းပြိုင်ပွဲဝင်ဖို့အဆင်သင့်မဖြစ်နိုင်ပါဘူး။တစ်ချက်လေးမှားတာနဲ့လားနဲ့ချီနားရလောက်အောင်ထိခိုက်နိုင်တယ်လို့ကိုရိုင်းပခုံးရိုးကျိုးဘူးသူကပြောပြပါရယ်။
And when you talk about the race, like if you come to a race completely healthy,
and you don't feel me, so you know, ပြိုင်ပွဲဝင်ချင်းအကောင်းကြီးဖြစ်ပေမဲ့ခုံနာလှဲ့တာမှတစ်ချက်လေးမှားသွားပြီဆိုတာနဲ့ပြုတ်ကြပြီပဲ။ပြိုင်ပွဲရာသီတစ်ခုလုံးနောက်ထပ်ဘာပွဲမှမပြိုင်နိုင်တော့ပဲစီးကုကတွေတနင်္ကြီးပေးပြီတော့ပဲဒါမှမဟုတ်လည်းဘာနဲ့မှမတူတဲ့စိတ်လှုပ်ရှားမှုမျိုးကိုရကျင်လို့ဝင်ပြိုင်နေကြရတာဖြစ်ပါတယ
်သူပြောသလိုပဲဘာနဲ့မှမတူတဲ့စိတ်လှုပ်ရှားရတဲ့ခံစားချက်ကြောင့်ပဲစကီဂျော်ရင်းအာကစားနည်းကရေပန်းစားနေတာပါဒါကြောင့်လဲအမေရိကန်ပြည်ထောင်စု Wild West ဒေသတွေနှင်းအထုအထက်ကျတဲ့နေရာတွေမှာစကီဂျော်ရင်းပြိုင်ပွဲတွေကိုနှစ်ဆင်လုပ်နေကြတာဖြစ်ပါတယ
် It's really excitingyou have to pay attention to what you're doing but still have fun
သိစိတ်လှုပ်ရှားဖို့ကောင်းပါတယ်ပြိုင်နေတဲ့အချိန်မှာမြင်းကိုအာယုံစိုက်စီးရတယ်လို့ပြောလဲပြောရပါတယ်ကို့မြင်းဘလို့အခြေအနေရှိတယ်လဲဆိုတော့ကိုအာယုံစိုက်ဖို့လိုပါတယ်တခါတလေသူတို့ကနည်းနည်းစိတ်ဖောက်တတ်တော့သူတို့ကိုကိုလိုသလိုထိန်းထားနိုင်ဖို့လည်းလိုပါတယ
်အမေရိကန်ပြည်ထောင်စုမှာကော်လိုရာဒို၊ဝိုင်ယိုမင်းနဲ့မွန်တာနာပြည်နယ်တွေမှာအထူးရေပန်းစားတဲ့စကီဂျော်ရင်းအာကစားနည်းကိုအိုလံပစ်အာကစားပြိုင်ပွဲတွေထဲမှာတနည်းထည့်သွင်းနိုင်ဖို့အတွက်လည်းမျှော်လင့်နေကြပါတယ်။ဆွစ်ဇာလန်နိုင်ငံမှာ1928ခုနှစ်တုန်းကကျင်းပခဲ့တဲ့စောင်းရာသီအိုလံပစ်ပွဲမှာတော့တရုတ်ပြအာကစားနည်းတစ်ခုအနေနဲ့ပါဝင်ခဲ့မှုတာကြောင့်2028ခုနှစ်ဆိုရင်အနှစ်တရာပြည့်တော်မှာပါ။အဲ့ဒီတုန်းကဆွစ်ဇာလန်ကနီးအတိုင်းလူမပါတဲ့မြင်းတွေရှေ့ကဆွဲပြီးတော့နောက်ကနှင်းလျှော်စီတရုတ်ပြခဲ့ကြတာပါ။အမေရိကန်ကစကီဂျော်ရင်းဝါသနာရှင်တွေကတော့အမေရိကန်နီးအတိုင်းမြင်းစည်းသမားပါတဲ့မြင်းတွေနဲ့နှင်းလျှော်စီးနီးကိုအိုလံပစ်အားကစားနီးတစ်မျိုးအနေနဲ့ပါစေချင်တယ်လို့ပြောနေကြပါတယ်ရှင်။ကျွန်မစင်ရမော်ပ
ါ။အမေရိကန်ပြည်တော်စုအနောက်ချမ်းပြည်နယ်တွေမှာအင်မတန်ကူးမှရေပန်းစားနေတဲ့မြင်းနဲ့ဆွဲပြီးနှင်းလျှော်စီးတဲ့အားကစားနီးအကြောင်းကိုဒီတစ်ပတ်ကမ္ဘာတစ်လွှာခီးသွွားအစီအစဉ်မှာမဆုမြတ်မွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစီစဉ်တဲ့အတူကျမတို့ VOA ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website စာမျက်နှာ burmese.voanews.com မှာပြန်ပြီးတော့အနားဆင်ကြည့်ရှုလို့ရပါတယ်။ဒါ့အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းအသံနဲ့ရောစာသားနဲ့ပါဖတ်လို့ရအောင်တင်ပြထားပါတယ်။အခုတခါကတော့သတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်။ဂါဇာကဆေးရုံတွေနဲ့အနီးအနားတဝိုက်ကိုအစ္စရေးကအကြိမ်ကြိမ်တိုက်ခိုက်နေတာတွေကြောင့်ဂါဇာဒေသရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဟာပြိုလဲလူအခြေအနေကိုရောက်သွားပြီလို့ဒီနေ့လာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးရုံးရဲ့အစင်ဂါဇာကဖော်ပြပါရယ်ဂါဇာကဆေးရုံအများစုပျက်စီးသွားခဲ့ရပြီးတော့ဆေးရုံအများအပြားနဲ့အနီးပတ်ဝန်းကျင်တိုက်ပွဲတွေမပြတ်ဖြစ်နေတယ်လို့ကျန်းမာရေးစောင့်ရှောက်မှုစနစ်ကလုံးဝကိုပြတ်ကျလူနည်းဖြစ်နေတာလို့ဒီစာမျက်နှာ16မျက်နှာပါတဲ့အစင်ဂါဇာထဲမှာဖော်ပြထားပါရယ်ရှင်ဒီလိုအချင်းအလယ်ပိုင်းဒေသအတွင်းမှာတင်းမာမှုတွေတိုးလာနေတဲ့အချိန်မှာပဲရေမြင့်နိုင်ငံအတွင်းကဟူသီတပုံတွေထိန်းချုပ်ရာနင်းမြေတွေကိုအမေရိကန်တပ်ဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ရေမြင့်နိုင်ငံမျိုးတော်ဆာနာအပါဝင်ဟူသီတပုံတွေထိန်းချုပ်ရာကမ်းရိုးတန်းဒေသတွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့အရှေ့အလယ်ပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ပြည်ခဲ့တဲ့ရက်ပိုင်းတုန်းကပဲအသက်တရာမှာကွယ်လွန်သွားတဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဇန်နဝါရီလ9ရက်နေ့ကိုနိုင်ငံတော်အားလိုက်ရက်အဖြစ်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပြီးတော့ဖက်ဒရယ်အစိုးရယုံအားလုံးပိတ်ထားမှာဖြစ်ပါတယ်။မြို့တော်ဝါရှင်တန် DC မှာဇန်နဝါရီလ9ရက်နေ့ကျင်းပမယ့်ကွယ်လွန်သူသမ္မတဟောင်းကာတာရဲ့နိုင်ငံတော်ဇာပနအခမ်းအနားမှာတော့ဒီတက်ရှိထင်ရှားရှိနေဆဲဖြစ်တဲ့အမေရိကန်သမ္မတအားလုံးနဲ့အထင်ကရပုံကူတွေတက်ရောက်ကြမှာဖြစ်ပါတယ်ရှင်။ ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနက်အစီအစဉ်ထုတ်လို့ရမှုကနားလောင်ပါရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်ဇန်နဝါရီလ1ရက်ပုံထုနေ့မနက်ခင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ Digital Line တွေကနေဖမ်းယူကြည့်ရှုနိုင်ပြီးအစီအစဉ်ပထမနာရီဝက်ကို Radio Line Dometer 25 32နဲ့40တို့ကနေဖမ်းယူနားဆင်နေပါတယ် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးနှစ်သက်မှာကိုယ်စိတ်နှပါစမ်းမပျော်ရွှင်ပေးကင်းကြပါစေအန်ရခက်သိန်းကင်းဝေးကြပါစေရှင်ကျွန်မခင်ဖြူထွေးပါနောက်အစီအစဉ်မှာကျွန်တော်တို့ပြန်ဆုံကြရအောင်ပါရှင်